Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2024ခုနှစ်ဇူလိုင်လ14ရက်နေ့တနင်္ဂနွေနေ့မနက်ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပင်တက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီနေ့မနက်ဖက်တန်လွှင့်အစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်သွားမှာပါ
။ Israel တိုက်ခိုက်မှုကြောင့် Gaza တောင်ပိုင်းမှာလူပေါင်း90ထက်မနည်းသေဆုံးခဲ့ပါတယ်။ကနေဒါအမေရိကန်နဲ့ဖင်လန်သုံးနိုင်ငံပူးတွဲပြီးအာတိတ်ဒေသအတွက်ရေခဲခွင်သင်္ဘောတွေတည်ဆောက်ဖို့သဘောတူခဲ့ပါတယ်။မြန်မာအပါအဝင်နိုင်ငံသားအလို့သမားတွေရဲ့ကိုယ်ရေးအချက်အလက်တွေနဲ့ဗန်စင်ရင်ဖွင့်ငွေလိမ်တဲ့ဂိုင်းကိုထိုင်းရဲတွေကဖမ်းမိခဲ့ပါတယ
်။အခုလိုသတင်းတွေပြီးမှတော့ဒုအတန်ဒီမိုကရေစီလူ့ခွင်နဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလဲအားစည်းပွားသတင်းများဥတုရာသီနဲ့အင်္ဂလာကဘာသတင်းတွေကသုတစတဲ့နိုင်ငံရေးစီးပွားရေးတဘာဝပတ်ဝန်းကျင်အရေးဆိုင်ရာအကြောင်းအရာအစုံတွေကိုတင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ကင်မျိုးသက်ကပြောပြပေးမှာပါခင်ဗျာ
။သမရဟောင်းဒေါ်နယ်ထရမ့်ရဲ့ပင်ဆယ်ဗေးနီးယားပြည်နယ်ကဘတ်လာမှာပြုတ်လွတ်တဲ့ရွေးကောက်ပွဲစီရင်ရေးမှာလူအုပ်ထဲကနေပြီးတော့တနက်တန်ကြားခဲ့ပြီးတဲ့နောက်မှာထရမ့်ကိုစင်မော်ကနေပြီးတော့လုံခြုံရေးတာဝန်ရှိသူတွေကခေါ်ထုတ်သွားခဲ့ရပါတယ်။လုံခြုံရေးတာဝန်ရှိသူတွေခေါ်ထုတ်တဲ့ကြားမှာပဲသမရဟောင်းထရမ့်ဟာလက်သီးလက်မောင်းတန်းနေတာကိုမြင်တွေ့ရပါတယ်။ဒါပေမဲ့မျက်နှာပေါ်မှာတော့သွေးစအနှဲငယ်ကိုတွေ့ရပါတယ်။သမရဟောင်းဒေါ်နယ်ထရမ့်ဘေးကင်းလုံခြုံစွာရှိတယ်လို့အမေရိကန်အစ်မအထူးလုံခြုံရေးတပ်ဖွဲ့ Secret Service ရဲ့ပြောခွင့်ရသူက X လူမှုကွန်ရက်ကနေထုတ်ပြန်ပါတယ်။အသေးစိတ်အခြေအနေကိုတော့နောက်ပိုင်းမှာထုတ်ပြန်ပေးမယ်လို့ပြောပါတယ်။တနက်တန်ကြားပြီးပြီးချင်မှာပဲလုံခြုံရေးတာဝန်ရှိသူတွေကစင်ပေါ်ကိုရောက်လာပြီးထရမ့်အကိုအကာအကွယ်ပေးခဲ့တယ်လို့လူအုပ်ထဲမှာလည်းအော်ဟစ်တန်တွေဆူညံသွားခဲ့ပါတယ်။လုံခြုံရေးအရာရှိတွေကဒီသမရဟောင်းဒေါ်နယ်ထရမ့်ကိုစင်ပေါ်ကနေခေါ်ထုတ်သွားချိန်မှာတော့ထရမ့်ကလက်သီးဆုပ်ထောင်ပြခဲ့ပါတယ်။အဲဒီကနေသူ့ကိုလုံခြုံရေးကာရန်နဲ့ခေါ်ထုတ်ထုတ်သွားတာဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသရဲ့တောင်ပိုင်းမှာတော့လူမောင်း90ရဲ့မင်းနဲ့တေဆုံးခဲ့တဲ့တိုက်ခိုက်မှုဟာဟမတ်ရဲ့စီးဦးစီးချုပ်မဟာမက်ဒီဖ်ကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့အစ္စရေးကပြောပါတယ်။ဒါပေမဲ့ဟမတ်တွေကတော့မဟုတ်ဘူးလို့ချက်ချင်းပဲငြင်းဆိုလိုက်ပါတယ်။တေဆုံးရသူတွေထဲမှာဒီပါမပါတော့အခုထိမသိရသေးဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟူကပြောပါတယ်။အစ္စရေးအရာရှိတွေကတော့သူနဲ့ဒုစီဦးစီးချုပ်ရာဖာဆာလာမာတို့ကိုအဓိကပြစ်မှတ်ထားတယ်လို့အတည်ပြုပါတယ်။ဒီတိုက်ခိုက်မှုကြောင့်ဘယ်သူတွေတေဆုံးလဲဆိုတာကိုစစ်ဆေးနေစေဖြစ်ကြောင်းလည်းပြောပါတယ်။ဒါပေမဲ့ဘေးကင်းဆုံးအဖြစ်နဲ့သူတို့တတ်မှတ်ထားတဲ့နေရာမှာတိုက်ခိုက်တယ်ဆိုတဲ့ဆွဆွဲချက်ကိုမငြင်းပါဘူး။ဒီပါအစ္စရေးနဲ့ဟာမတ်ရှားစစ်ပွဲဆစေတဲ့လူပေါင်း1200လောက်တေဆုံးခဲ့တဲ့အောက်တိုဘာ9ရက်အစ္စရေးကိုဟာမတ်ရှားကဝင်တိုက်မှုကိုစီစဉ်သူအများပြားတွေကတယောက်ဖြစ်နေလို့ယုံကြည်ပါတယ်။ဟာမတ်ဒုတိယထိပ်တန်းခေါင်းဆောင်ကလည်းအစ္စရေးဘက်ကနေပြီးတော့အလိုရှိဆုံးစင်းမှာပါနေပြီးသူ့ကိုလှုပ်ကြံဖို့အတွက်အစ္စရေးဘက်ကအချိန်ချင်းစူးစမ်းပေမဲ့အခုထိလွတ်မြောက်နေသေးပဲလို့အစ္စရေးကယုံကြည်ပါတယ်။အခုအစ္စရေးရဲ့မဟုတ်မှန်တဲ့ပြောကြားချက်တွေဟာလူစုလိုက်တပ်ဖြတ်မှုကိုဖုံးကွယ်ချင်တာကြောင့်ဖြစ်တယ်လို့ဟမတ်တွေကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဇန်နဝါရီ23ရက်စနေညနေပိုင်း6နာရီခန့်ကပန်ဆယ်စနေနေ့ကရုရှားတပ်တွေရဲ့ပစ်ခတ်မှုကြောင့်ယူကရိန်းမှာ4ဦးသေဆုံးခဲ့ရပါတယ်။ယူကရိန်းနဲ့ရုရှားနှစ်ဖက်အပြန်အလှန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့ကြတာဖြစ်ပြီးရုရှားဘက်ကတော့ရေနံတူလောင်ရုံတစ်ခုမီးလောင်ခဲ့တာပါ။ယူကရိန်းရဲ့ခါရှင်ဒေသထဲမှာ2ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးလက်ဇန်ဒရာပရိုကူတင်ကပြောသလိုယူကရိန်းအရှိမြောက်ပိုင်းကခါခီယက်ဒေသမှာလည်း2ဦးသေဆုံးပြီး16ဦးဒဏ်ရာရခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးအိုလက်ဆိုင်နိုနော့ဖ်ကပြောပါတယ်။ယူကရိန်းဘက်ကနေပစ်ခတ်တဲ့ဒရုန်းကြောင့်ရုရှားအနောက်တောင်ပိုင်းကရော့စတော့ဒေသအတွင်းပိုင်းမှာရှိတဲ့စီမီယန်စကီအရက်ကရေနံတူလောင်ရုံတစ်ခုမီးလောင်ခဲ့ပါတယ်။ယူကရိန်းဟာမကြခင်လတွေအတွင်းရုရှားပိုင်နက်ထဲကိုလေကြောင်းနဲ့တိုက်ခိုက်မှုတွေတိုးမြင့်ပြီးလှုပ်ဆောင်လာတာပါ။ရုရှားရဲ့ရေနံချက်ဆက်ရုံတွေရေနံပိုက်လိုင်းတွေကိုပြင့်မှတ်ထားတိုက်ခိုက်ပြီးတော့ရုရှားဘက်ကတိုက်ခိုက်မှုတွေလျှော့လာဖို့အတွက်ကြိုးစားနေတာလည်းဖြစ်ပါတယ်။ရုရှားတပ်တွေကယူကရိန်းရှေ့ပိုင်းစစ်မြေပြင်မှာအပြင်းထန်တိုက်ခိုက်နေတာဖြစ်ပြီးခုခံစစ်ဆင်နွှဲနေရတာ၃နှစ်တည်းဝင်လာပြီးဖြစ်တဲ့ယူကရိန်းတပ်တွေကတော့တပ်သားမလုံလောက်မှုအပြင်လက်နက်ခဲယမ်းမှမလုံလောက်ပဲဖြစ်နေတာပါ ဥရုယာဒီပြောင်းလဲမှုဒဏ်ကိုတိတိတသားခံရတဲ့အာတိတ်ရေခဲပြန်ဒေတာမှာနေတူအဖွဲ့ဝင်နိုင်ငံတွေရဲ့ဒေတာရင်းမဟာဗျူဟာမြောက်ဒီချောင်းလုံချုံရေးကိုအမြန်မြင့်တင်နိုင်ဖို့အတွက်ရေခဲပြန်အောက်လှုပ်ရှားသွားလာနိုင်တဲ့ရိုးရိုးလျှက်စစ်သုံးဂျင်းကိုတင်ပေါ်ဆက်နှစင်းကိုဝယ်ဖို့လုပ်နေတယ်လို့ကနေဒါနိုင်ငံကပြောပါတယ်။ဒါဟာနေတူမဟာမိတ်အဖွဲ့ထဲမှာလုံချုံရေးအတွက်တုံးဆက်မှုအ ਨੇ ဆုံးဖြစ်နေတဲ့ကနေဒါနိုင်ငံအတွက်နေတူတမတ်ချက်ဖြစ်တဲ့အဖွဲ့ဝင်နိုင်ငံတိုင်းနိုင်ငံပြည်ရင်းအကြရင်ကုန်ထုတ်လုပ်မှုရဲ့နှစ်ရာခိုင်နှုန်းထက်ဝင်ရမယ်ဆိုတဲ့လိုအပ်ချက်ကိုပြည့်မီစေဖို့လှုံ့ဆော်ရမှာအထောက်အကူဖြစ်မယ်လို့ညွှန်လင့်ထားတာပါ။ကမ္ဘာမှာအရှိဆုံးကယုန်တန်းရှိနေတဲ့ကနေဒါနိုင်ငံအနေနဲ့ရင်းငူတင်မောအသစ်တွေလိုအပ်နေတယ်လို့ Washington DC နေတူအစည်းအဝေးကိုတက်ရောက်လာတဲ့ကနေဒါကာကွယ်ဝင်ကြီး Bill Blair ကဗော်ဒဖူးနေမှာကြေညာချက်ထုတ်ပြန်ပြောဆိုတာပါ။ကာကွယ်ဝင်ကြီးဌာနကလည်းရင်းငုတ်တင်မောထုတ်တဲ့ကုမ္ပဏီတွေနဲ့ဆက်ဆွေးနွေးနေပြီဖြစ်တယ်လို့နားမည်ဆောက်မှတင်ဝင်တန်တာခေါ်ယူမယ်လို့ပြောပါတယ်။နောက်တစ်နေ့မှာတော့ကနေဒါ၊အမေရိကန်နဲ့ဖင်လန်နိုင်ငံတွေကသုံးနိုင်ငံပူးတွဲကြေညာချက်ထုတ်ပြန်ပြီးအာတိတ်ဒေတာအတွက်ရေခဲခွင်းတင်မောတွေကိုတိချောက်ဖို့သဘောတူခဲ့ကြပါတယ်။
မနေ့ကစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bean Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါတယ်ရှင်။
View American တန်ကတနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အီရန်နိုင်ငံမှာအသစ်တက်လာတဲ့သမရမာဆုဘဇစ်စကီယန်ကသူ့ရဲ့အစိုးရအဖွဲ့ကအမျိုးသားအကျိုးစီးပွားနဲ့ငြိမ်းချမ်းရေးလိုအပ်ချက်အရနိုင်ငံအားလုံးနဲ့မျှတတဲ့ဆက်ဆံမှုထားမယ်လို့ပြောပါတယ်။ဒါပေမဲ့အထူးသဖြင့် American နဲ့ဆိုရင်တော့ဖိအားပေးတာကိုသူတို့နိုင်ငံကလည်းတုံ့ပြန်မှာမဟုတ်ဘူးလို့ပြောပါတယ်။အီရန်သမရအသစ်ကနိုင်ငံပိုင်း Tehran Times မှာတောက်ချန်လေးကကဘာကိုသတင်းစကားပါတာပါ။အခုချင်းပါခဲ့တဲ့အီရန်သမရရွေးကောက်ပွဲဟာတိတိတသားတည်ငြိမ်မှုရှိတာပြနေကြောင်းနဲ့မဲဆွယ်ပွဲမှာသူကတိပေးထားတဲ့အတိုင်းလုပ်မယ်လို့လည်းပြောပါတယ်။အသက်69နှစ်ရှိပြီဖြစ်တဲ့သမရသက်ဟာတက်လုံးအထုကိုဆံဝန်တဦးဖြစ်ပြီးလွှတ်တော်မှာတာဝန်ကိုအချိန်တော်ကြာထမ်းဆောင်ခဲ့သူဖြစ်ပါတယ်။သမရသက်ကသူ့အစိုးရအဖွဲ့အနေနဲ့အင်္ဂလိပ်နိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာဖို့ဦးစားပေးမယ်လို့ပြောပါတယ်။ဒါပြင်အာရဗ်နိုင်ငံတွေအနေနဲ့လည်းအစ္စရေးဟာမတ်စစ်ပွဲအတွက်ရေရှည်အပြည့်အဝရအောင်တန်တမာရေးနီအားလုံးကိုတုံးပြီးဝိုင်းပြီးတွန်းအားပေးဖို့လည်းတိုက်တွန်းပါတယ်။ထိုင်းနိုင်ငံမှာအွန်လိုင်းငွေလင်ကိန်းတစ်ခုကနေမြန်မာနိုင်ငံသားတွေပါဝင်နိုင်ငံခြားသားအလုပ်သမားတွေကိုယ့်ရဲ့အချက်အလက်တွေကိုရယူပြီးဘဏ်တွေကနေတဆင့်ငွေအလွှဲပြောင်းလုပ်နေတာကိုဖော်ထုတ်ဖန်ဆီးနိုင်ခဲ့တယ်လို့ထိုင်းနိုင်ငံစိုက်ဘာရာဇဝမှုနှိမ်နင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကထုတ်ပြန်ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာနိုင်ငံခြားသားတွေကိုတရားဝင်အလုပ်ကံရှာဖွေပေးတဲ့ကုမ္ပဏီတစ်ခုကနေအလုပ်သမားတွေကိုလိန်တယ်ပြီးဘန်ဆင်းတွေဖွင့်ခိုင်းခဲ့တာပါဘန်ဆင်းတွေကိုငွေလင်ကမ်းတွေစီပြန်ပြီးတော့ရောင်းချခဲ့တာလည်းဖြစ်ပါတယ်အခုလိုအသုံးပြုနေတဲ့ဘန်ဆင်းကတရားကြောရှိပြီးသူတို့ကိုဖော်ထုတ်ရေးယူနိုင်တယ်လို့ Cyber ရာဇဝမှုနှိမ်နင်းရေးတာဝန်ရှိသူဒုရဲချုပ်ဝတ်နာကွန်ဘန်ချာကသတင်းစာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံခြားသားအလုပ်သမား50ကျော်ရဲ့ဘန်ဆင်းတွေမှာဘတ်ငွေသန်း3000ကျော်လောက်တက်ပတ်သုံးဆနေတဲ့အတွက်ဒါကိုဖော်ထုတ်ရေးယူတာပါပြီးခဲ့တဲ့ July 17ရက်နေ့ကနိုင်ငံခြားသားအလုပ်သမားများကယ်ဆယ်ရေးစီမံချက် Safe Foreign Workers Operation ကို Thai Cyber ရာဇဝမှုနှိမ်နင်းရဲတပ်ဖွဲ့ကလုပ်ခဲ့ပြီးအခုလိုဖမ်းဆီးတာဖြစ်ပါတယ်။ Online ငွေလင်ကိုင်းတွေ Online လောင်းကစားလုပ်ငန်းတွေကဒီဘန်ဆင်းတွေကိုတုံးနေတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအနောက်တောင်ပိုင်းမှာဆိုးရတဲ့ဥတုရာသီကြားစစ်ဖွဲ့ဖက်ကရဟတ်ရင်တစ်စင်းပျောက်ဆုံးနေတယ်လို့ကမ္ဘောဒီးယားကာကွယ်ဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။ဝင်ကြီးဌာန Facebook စာမျက်နှာမှာရဟန်းရင်ပျောက်ဆုံးနေကြောင်းတင်ထားတာဖြစ်ပြီးမိုးတက်တော့ထူးထူးထဲထဲဖုံးလွှမ်းနေတဲ့ကာဒမန်တောင်တန်းဒေသမှာပျောက်ဆုံးနေတယ်လို့ပြောပါတယ်။ဒီဟာရင်ဟာလေ့ကျင့်ပြန်တန်းနေချိန်မှာပဲလေးရဌာနချုပ်နဲ့အဆက်အသွယ်ပြတ်သွားတယ်လို့လည်းပြောပါတယ်။အခင်းဖြစ်ပွားချိန်မှာဥတုရာသီတိတ်ကိုဆိုးဝါးနေတယ်လို့ပြောပါတယ်။ဒါပေမဲ့ဘဲချိန်မှာရဟန်းရင်ပျောက်ဆုံးနေဆိုတာနဲ့ရဟန်းရင်အမျိုးအစားကိုရောနေမောင်းမှာဘယ်နှခုလိုက်ပါသွားတယ်ဆိုတာကိုပါထုတ်မပြောပါဘူး။လေးရတဲ့အရင်းမြစ်တွေကတော့ဒါတရုတ်လုံ Z9 ရဟရင်ဖြစ်ပြီးတောက်ကြနေလေးကျင်ပြန်တန်းစင်အတွင်းအနည်းဆုံးနှုတ်လေးပေါ်မှာလိုက်ပါသွားပြီးပျောက်ဆုံးတယ်လို့ AFP သတင်းဌာနကပြောပါတယ
် သတင်းတွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ VOA American တန်ရဲ့တင်းငင်ွေနေမတဲ့ဘက်အတန်းလေးအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ထုတ်လွှင့်ပါတော့မယ်ပထမဆုံးတို့အတန်းအစီအစဉ်ဖြစ်ပါတယ်ဆရာနာဒိမ့်မှုစန့်ကျင်ရေးလှုပ်ရှားမှုတွေမှာရှေ့တန်းကပါဝင်နေကြတဲ့လူငယ်အမျိုးသားအမျိုးသမီးတွေရဲ့နောက်ွယ်မှာအဝေးကတစ်မျိုးအနီးကတစ်ပုံသူတို့ကိုကူညီဆောက်ရှောက်ပံ့ပိုးပေးနေတဲ့မိခင်အများအပြားရှိနေပါတယ်ဒီလိုတော်လှန်ရေးမိခင်တချို့အကြောင်းကိုဒီတစ်ပတ်တို့အတန်းအစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ထားပါတယ
်နောက်ဒီဆောင်ရောက်လာတဲ့ခါကျတော့လေတားလို့နဲ့ရွယ်နေပြီတော့ဝမ်းတာကောင်းတယ်ဆိုင်ထဲမှာတော့ကိုယ်ကြပါဖိတဲ့အားလုံးကိုတားနဲ့ပန်းဖိတဲ့အားလုံးခွင့်ပေးပါတယ်သမီးရဲ့အဲ့လိုရှိတယ်ပေါ့နော်
ဒီတော့ဘုရားသာသာသာမေဘလောက်ကြီးပဲစိတ်ထဲအောင်းမေနေနေဝင်းနေနေအမေကညှုံနေလိုက်တာ
နိုင်ငံတွေတိုင်းရဲ့ဘေတော်လန်ရေးမှာမစိုးအသက်ရွယ်ကြီးရင်းတဲ့မျိုးသမီးတွေပါဝင်ပတ်သက်ဖို့အတွက်စဉ်းစားမိကြမှာမဟုတ်ပါဘူးမြန်မာနိုင်ငံမှာတော့တော်လန်ရေးလှုပ်ရှားမှုတွေမှာပါဝင်နေတဲ့သားသမီးတွေကိုနောက်ွယ်ကနေတိတ်တဆိတ်အားပေးကူညီနေတဲ့မိခင်တွေအများအများရှိနေနိုင်ပါတယ်သူတို့သားသမီးတွေရှိတဲ့နေရာထိသွားပြီးနိုင်ရတာဝင်ကူထမ်းပေးနေကြတဲ့အကြောင်းကိုတော်လန်မိခင်နှစ်ယောက်စီကနေတို့အတန်ကကြားသိခဲ့ရပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့တို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Foundation Hyundai ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်မှာတော့တို့အတန်ရဲ့အလွတ်တန်သတင်းထောက်တူကရေးသားထားပြီးတို့အတန်သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
တော်အေးဟာအီယော်ရီတိုင်းဒေသကြီးတွင်းမှာရှိတဲ့မြို့လေးတစ်မြို့ကအငိမ့်စားចောင်းဆရာမတယောက်ဖြစ်ပါတယ်။အသက်65နှစ်အရွယ်သူကအခုတော့ကရင်နီပြည်နယ်ထဲကဒေါ်လန်ရေးတပ်ဖွဲ့တစ်ခုရဲ့စခန်းတစ်ခုမှာနေထိုင်နေပါတယ်။2022ခုနှစ်မှာခင်မုံဖြစ်သူဆုံးပါသွားပြီးတဲ့နောက်ကရင်နီဒေသမှာဇနီးတယ်နဲ့အတူတိုက်ပွဲဝင်နေတဲ့သူ့ရဲ့သားစီကိုလိုက်သွားဖို့ဆုံးဖြတ်ခဲ့ပါတယ်။သူရဲ့ဇာတိမာတော့ကဘဝကိုတိတ်တိတ်ဆိတ်ဆိတ်နဲ့တတောင်တတာဖြတ်တန်းခဲ့တဲ့ဒေါ်ရီတယောက်အခုတော့အစ်မပြင်းစခန်းတစ်ခုမှာတန်ရှင်းရေးလုပ်တာချက်ပြုတ်တာစတဲ့စခန်းရဲ့လိုအပ်တဲ့အရာတွေကိုလုပ်ကြရင်သားဖြစ်သူနဲ့အတူနေထိုင်နေပါတယ်စခန်းထဲမှာနေထိုင်နေရတဲ့သူမအတွက်စစ်တပ်ရဲ့လေကြောင်းကဘုံကျဲတိုက်ခိုက်တန်နေနဲ့လက်နက်ကြီးတန်တွေကိုလည်းအသားကြစပြူလာခဲ့ပါပြီသူတို့ရဲ့နေရာကိုလက်နက်ကြီးမကြဘူးပင်မဲ့တကယ်လို့များကြလာခဲ့ရင်တခြားသူတွေလိုပဲကရုတ်ချင်းမှပုန်းခိုဖို့နေရာရွှေ့ပြောင်းဖို့အတွက်အစင်းသစ်ပြင်ဆင်ထားပါတယ်
။တခြားမှလည်းဒါလည်းမကြုံးခဲ့ဘူးလေ။ကြုံးခဲ့လို့အဲ့လိုမျိုးပေါ့နော်။ဘူးနဲ့ကြီးတန်းနေ။ဒါပေမဲ့ဒီပုန်းကျတာတော့မကြုံးသေးဘူး။လင်းရင်းလေးပဲတိတ်လာတဲ့ခါကျတော့နည်းနည်းစိုးရင်လည်းကြောက်တယ်ပေါ့အဲ့လိုလိုရှိတယ်။ဒါပေမဲ့လည်းဒီနေရာမှာရောက်နေလို့စစ်မှားလို့ဆိုတော့ခံစားဖို့လည်းပြန်လို့ပို့ဖို့ပြန်လို့ဖြစ်စစ်ကိုဖြစ်တဲ့လို့တမီးအဲ့လိုလိုရှိတာပေါ့နော်
။အသက်24နှစ်အရွယ်ရှိပြီဖြစ်တဲ့ကိုဖြိုးကဒေါ်ရီရဲ့တူဦးတည်သောသားလေးပါသူ့ရဲ့ဖခင်ဆုံးပါသွားပြီးတဲ့နောက်အိမ်မှာကြံရိုက်ခဲ့တဲ့မိခင်ဖြစ်သူအတွက်အမဲလိုလိုစိုးရိမ်ပူပန်နေရတာကြောင့်သူရှိရာစခန်းစီကိုလိုက်လာဖို့ပြောဆိုခဲ့ပါတယ်ဒါပေမဲ့အခုလိုစစ်ငွေတွေအများနဲ့တန်းနေတဲ့ဒီနေရာကိုခေါ်လာခဲ့တဲ့အခါမှာလဲသူ့ရဲ့ခံစားချက်တွေကရှုပ်ထွေးနေပါတယ်ဒီ
ရောက်တော့အမေနဲ့တွေ့တော့အရင်လဲဝမ်းသာရောတော့ပြီးတော့အမေကလည်းနေနေဝင်ဖြစ်နေပြီကျွန်တော်တို့တော်ရဲကခေါ်တာတော့စင်းပြောင်းလို့လည်းဂျုံပါဆိုတော့တခါခေါ်တာဆိုတော့ဒီတော်ရဲကခေါ်တာအတွက်အမေကိုတွေ့လဲနေနေတော့ဟိုပဲဖြစ်မိရရှိတာပေါ့ဒီချိန်မှာကျွန်တော်တို့ကဒီပါကြီးကိုပြန်ပြီးတော့ကောင်းကောင်းမဟုတ်ပြည်သူဆောက်ရအောင်မယ်ရှင်နေတော့ကျွန်တော်တို့ကဒီလိုမျိုးကာလောက်ဂျုံနေတော့ဒီပါလေဒီလာနေရတဲ့အနေနဲ့စိတ်မကောင်းတာတော့ရှိတာပေါ့
မြန်မာမဟာဗျူဟာနဲ့မူဝါဒလိလာရေးအင်စတီကျူ ISP မြန်မာရဲ့ထုတ်ပြန်ချက်တွေအရတော့တနိုင်ငံလုံးမှာရှိတဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်အရေးအတွက်ဟာလက်ရှိချိန်မှာအင်အား2,000နဲ့အထက်ရှိနေပြီလို့ဖော်ပြထားပါတယ်။ဒီစစ်အာဏာရှင်စနစ်ကိုတွန်းလှန်ကြတဲ့အခါမှာအမျိုးသမီးတွေဟာလည်းရှေ့တန်းကနေပါဝင်နေကြပါတယ်။အမျိုးသမီးတွေဟာဆန္ဒပြပွဲတွေမှာပါဝင်သလိုအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုတွေတော်လန်ရေးအတွက်ရံမုံငွေရှာတဲ့ကိစ္စတွေနဲ့လူသားချင်းဆိုင်ရာကူညီဆောက်ရှောက်ရေးလုပ်ငန်းစဉ်တွေမှာလည်းထက်ထဲဝင်ပါဝင်နေကြပါတယ်။ဒါအပြင်တော်လန်ရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေကြတဲ့အမျိုးသမီးတွေကလည်းအရင်ကထက်ကိုပို့ပြီးတော့ပါဝင်လာနေကြတာပါ။ဒါပေမဲ့ဒေါ်အီးတို့လိုရှေ့တန်းစစ်မြေပြင်အတွက်နောက်တန်းကနေအဓိကပံ့ပိုးကူညီပေးနေတဲ့အမျိုးသမီးတွေရဲ့အခမ်းကဏ္ဍကတော့လူသိနည်းနေသေးပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့ဝင်ကြီးဌာနတစ်ခုဖြစ်တဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝင်ကြီးဌာနရဲ့ပြည်အောင်စုဝင်ကြီးနော်ဆူဆန္နာလှလှဆိုးကလည်းတော်လန်ရေးမှာမိခင်တွေပါလိုက်ပါကူညီပေးနေတဲ့အပေါ်အလုံးမဲဂုဏ်ယူမိတယ်လို့ဆိုပါတယ်
။တော်လန်ရေးမှာတော့မိခင်တွေလည်းပါဝင်တယ်အမျိုးသမီးတွေလည်းပါဝင်တယ်အများသောအားဖြင့်เนาะအမေတွေကသားတွေကရှေ့တန်းမှာတိုက်တဲ့အခါမှာเนาะသူတို့အနေနဲ့နောက်ဘက်ကနေပြီးတော့ထောက်ဖို့တာဝန်ခံနေเนาะနောက်ပြီးတော့စခန်းထိန်တည်ရစသည်ဖြင့်ဝင်ရောက်လှုပ်ပေးနေတာเนาะချက်ပြုတ်ကျွေးမွေးနေတာကိုအများကြီးတွေ့ရပါတယ်လို့เนาะမိခင်ရဲ့မြတ်တာမိခင်ရဲ့စိတ်ဓာတ်နဲ့ဒီတော်လန်ရေးအောင်နိုင်ဖို့အတွက်တစ်သက်တအားပါဝင်တာအင်မတန်မှာဂုဏ်ယူပါတယ်လို့
ဒေါ်အေးလိုပဲဒေါ်မြမီကလည်းသူ့ရဲ့ခင်မုံဆုံးမသွားပြီးတဲ့နောက်ရှေတန်းကတားဖြစ်သူစီကိုလိုက်လာဖို့ဆုံးဖြတ်ခဲ့သူပါသူကတော့အသက်64နှစ်အရွယ်ရှိပြီးစကိုင်းတိုင်းဒေသကြီးအတွင်းကရွာတရွာကဖြစ်ပါတယ်ဝမ်းနည်းကြေကွဲစရာကောင်းတာကအသက်78နှစ်သာရှိသေးတဲ့သူ့ရဲ့သားဟာမိခင်ဖြစ်သူဒေါ်အေးရောက်ပြီး6လကြာမှတော့စစ်ကောင်စီစစ်ကြောင်းထိုးချိန်နဲ့ကြုံပြီးဖမ်းဆီးတပ်ဖြတ်တာကိုခံခဲ့ရပါတယ
်ဒီတော့ကိုခံစားရတာဗာမေဟိုလိုပြောရမယ်ဆိုလို့ချင်းအပေါ်ရန်ကတော့ဒီလက်ရှိသားလေးတွေသမီးလေးတွေရဲမေလေးတွေရဲတော်လေးတွေစိတ်ချမ်းသာအောင်အမေမျက်နှာညှိုးမထားဘူးအမေဘယ်လောက်ကြီးပဲစိတ်ထဲအောင်မေနေနေဝင်းနေနေအမေကညှုံနေလိုက်တာ
သားဖြစ်သူဆုံးမသွားပြီးတနှစ်ခွဲကြော်ကြာလာတဲ့အထိဒေါ်မြမီဟာသူသားလေးနေထိုင်ခဲ့တဲ့ရင်းမပင်တရင်28မှာပဲဆက်လက်နေထိုင်နေတာပါရဲဘော်ရဲမေတွေကိုနိုင်တဲ့လောက်ကူညီဆောက်ရှောင်ရင်းအဖော်ပြုနေတာလည်းဖြစ်ပါတယ်ဒေါ်မြမီဟာသူ့စာတီမှာနောက်ထပ်သမီးရင်းတစ်ယောက်ကျန်နေသေးပါတယ်ဒါပေမဲ့သူမဟာလက်ရှိသူနဲ့အတူနေထိုင်နေတဲ့တော်လန်ရဲ့ရဲဘော်ရဲမေတွေကိုသားသမီးရင်းတွေလို့မှတ်ယူထားပါတယ်သူတို့ကလည်းဒေါ်မြမီကိုမိဘတပွဲဂယူဆိုင်လာကြပါတယ
်။သမီးတွေကလုံမပေးရပါဘူး။မိသားတို့ကစောင့်ရှောက်နေကြတယ်။အမေကတော့ငကောကလည်းအမေကသားသမီးကိုချစ်တတ်တော့အခုကြတော့ပိုးပြီးတော့အမေမွေးထားလာလို့ပဲအကုန်လုံးလို့ပဲအမေကနှာရောစင်လည်းရှိရဲ့ချစ်လဲချစ်တယ်။ပူပါပါအမေကကလေးတွေပြန်မရောက်ချင်းအမေကအိတ်လို့မရှိဘူး။သူလေးတွေအမေတောင်းတဲ့လူတွေတွေသူတောင်းမှာပါ။
ရှင်မပင်တရင်28ကတရင်မူကိုဆွမ်းသူမောင်ကဒေါ်မြမီကိုမွေးစားမိခင်လို့သတ်မှတ်ထားတဲ့သူပါသူကသူ့အသက်ရှင်နေသည်၍စောင့်ရှောက်သွားမယ်လို့လည်းဆုံးဖြတ်ထားပါတယ်တာဝခင်မွန်ဖြစ်သူပါဆုံးရှုံးထားသူဖြစ်တဲ့အတွက်သူမရဲ့လုံခြုံရေးကျန်းမာရေးကအစအရာရာမှာပို့ပြီးတော့ဂရုစိုက်ပေးရတယ်လို့ပြောပါတယ်တော်မြမေရှိတဲ့အတွက်စကမ်းမှာရှိတဲ့အမျိုးသမီးရဲမေတွေအတွက်လည်းပို့ပြီးတော့လုံခြုံစေတယ်လို့တရင်မူကိုဆွမ်းသူမောင်ကဆိုပါတယ်
။မွေးစားမေရှိတော့အကိုတို့ဖွင့်ထားတဲ့စေကမ်းမှာလည်းဒီအစီအမေလေးတွေလုံလုံခြုံခြုံလေးဖြစ်တယ်ပေါ့။အခုမေရမနေ့ဆက်ဆက်ဆိုင်9နာရီလောက်ဆိုင်ထားတယ်။အကိုစားဖို့သူတို့အချက်ပြုတ်ပေးတယ်။ကိုကမနေ့မျက်နှာတင်မလို့ကရှိတယ်အဲတားထွေးစားလို့မလားထွေးရပြီအဲအမေရှိတော့လေကျွန်တော်တို့အမေရင်းတယောက်ရဆိုကျွန်တော်ဒီစိတ်အားခွင့်အားဖြစ်တယ်ပေါ့
ဒ တမမေကတော့သူ့ရဲ့ဒါဆုံးရှုံးလိုက်ရကလေးကစိတ်ပိုင်းဆိုင်ရာအခြေအနေတွေကတော်တော်လေးယိုယင်းသွားခဲ့ပါပြီ။ဒါပေမဲ့သူကဘာသာရေးနယ်ပဲစိတ်တန်ရာတွေကိုနှစ်သိမ့်ရင်တစ်ဖက်ကလည်းမွေးစားသားသမီးတွေဖြစ်တဲ့ရဲဘော်ရဲမေတွေကိုပဲတတ်နိုင်သလောက်ပြုစုစောင့်ရှောက်ရင်သူတို့နဲ့အတူတူဆက်လက်နေထိုင်သွားမယ်လို့ဆုံးဖြတ်ထားပါဗျ။ဒီ
ရတဘော်လေးနဲ့ဖြီလိုက်တော့ဂုံလုံးတွေလည်းဂုံယူတဲ့ကောင်းတော့မှာပဲဗျာဖြစ်ဖြစ်ဒါကကုန်းလုံးပဲအဲဒီလက်နဲ့ကိုင်ခုပြောလိုပဲနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဟိုလန်ရေးသမားအကုန်လုံးကိုလည်းအမေကအမေသားသမီးတွေလိုပဲချစ်တယ်ကုန်းလုံးကိုလည်းအမေကခုံလေးယူတယ်အခုအတူတူနေတဲ့ဟာရီပို့ချစ်တယ
်ဒုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နာဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်ထုံးလွှင့်မယ့်ဒိုးတန် focus ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
ဂုစလဘီဒီမိုကရေစီလူခွင်းနဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်။စစ်ကောက်စီတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ကြည်တင်ပြီးဝင်းနေမိတာယုံဆရာတော်ကြီးပြန်လောင်းတော်မူခဲ့လို့သာသနာအတွင်းကြရဲရိုက်မှုတွေကိုပထမအပိုင်းမှာတင်ပြခဲ့ပါရယ်။အခုဒုတိယပိုင်းမှာတော့နိုင်ငံရေးနဲ့သာသနာရေးရဲ့ဆက်ဆံရေးအတိတ်ပြစ်ဆုတ်ပံအနာဂတ်အရေးတွေကိုဥတည်မောင်သားကကနေဒါနိုင်ငံ York University ကပါရဂူဘွဲကျောင်းသားကိုထက်မင်းလွင်ကိုဆက်သွယ်ပြီးတော့ဆွေးနွေးထားပါရယ်။
ဒီလူဆရာတော်ကြီးကြောင်းပြောလာတယ်ခင်ဗျာကျွန်တော်ပါသွားတရိယာလဲဆိုရင်ဒီ2016တုန်းကနော်ဒုတာပုံပြအောင်စားခွင့်တော်တဲ့အမျိုးပါတာသာမန်ဒီလာကမှာဟာဆရာတော်ရှင်ညာလေးတရာစကားပြောခဲ့ပါတယ်ဘာပြောလဲဆိုရင်အီရန်နိုင်ငံမှာအစ္စတန်ဘူးတော်ကြီးတွေကနိုင်ငံအာဏာရပြီးတော့ဒါသူတို့ပါတာအတွက်ပေါ့နော်လောက်ကင်ဆုံးချက်ကြပုံလေးကိုသူကပြောတယ်ဆိုပြီးတော့ဗတင်းမှာကျွန်တော်ထားရတယ်ပြီးတော့ကျွန်တော်ဖုန်ကြီးတွေနဲ့ကြည့်မယ်ဆိုရင်တော့အီရန်ဖုန်ကြီးတွေနဲ့ရှင်ကြည့်လိုက်ရင်တော့ရှောက်ရမယ်ခရီးကဒါနဲ့ရှင်လိုက်တဲ့အခါမှာအဝေးကြီးလိုနေတာကိုလည်းဆရာတော်ကထောက်ပြသွားတာကိုဒါပြရပါတယ်ဆိုတော့အခုစစ်သားနဲ့တန်ကပူပေါင်းရေးဆိုတဲ့စကားပေါ့နော်ဒီစကားရဲ့တက်ရောက်မှုဒီစကားရဲ့ဘောတဘာဝဟာအဲ့ဒီတော့ကမင်ကုန်းနဲ့ဟောဆက်ဆက်နေတယ်လို့ပြောလို့ရမှာ
ပြောလို့ရပါတယ်ဆရာပြောလို့ရပါတယ်ဒါလည်းပဲဆရာရဲ့ကျွန်တော်တို့ဟို political economy ပေါ့တကယ်อ่ะအဲ့တော့တီရူဆရာတော်ကြီးရဲ့ဒီ project တွေပေါ့နော်သူရဲ့ငွေကုန်ကြေးကြအများကြီးရှိတာဟုတ်ဆရာတက်တူကြီးတွေလုပ်တယ်ဆိုရယ်မြင်းနေရာဘယ်ရရမလဲအဲ့တော့မြင်းနေရာအဆောက်ဦးလှူဒါန်းမဲ့လူတွေတခါပြီးတော့တီရူဆရာတော်ကြီးရဲ့နေရာတွေအကုန်လုံးရဲ့တကားတကမတွေကိုကြည့်လိုက်လို့ရှိရင်စစ်တပ်တိုင်းဝိုင်းနဲ့မကင်းတဲ့လူတွေအများကြီးဆရာ။တော့တလောကပဲအာနာသိန်းအာနာသိန်းနေတဲ့အာနာသိန်းနေအာနာသိန်းကာလအတွင်းမှာကိုပဲမေမျိုးဘာမှဖျားကြီးထီးတင်တယ်။အကုန်လုံးဒါယူနီဖောင်းချုပ်ပြီးတော့ယူနီဖောင်းချုပ်ပြီးတော့ဝင်းကျုပ်လုပ်ခဲ့တဲ့ဦးသိန်းစိန်လက်ထက်ကလူတွေအကုန်ပွားကြတာပဲ။တီရကူဆန်ကြောင်းလုပ်တယ်ဒါဒီဟာတွေအကုန်လုံးအဲ့တော့မြေကတိုက်ပြီမှာဆရာလည်းသိတဲ့အတိုင်းပဲစစ်တပ်ကပဲစီမံပြီးတော့စစ်တပ်ကပဲမြေတွေကိုထင်လို့လုပ်နေတဲ့ချိန်မှာမြေနဲ့ဒီအထောက်အပံ့ပေါ့ဒီဟာကအဓိကကတောက်လျှောက်တိုင်းပြည်ကိုစစ်တပ်ကပဲအုပ်ချုပ်လာတာစစ်တပ်ကပဲပုံစံမျိုးနဲ့အုပ်ချုပ်လာတာကြာပြီဆိုတော့ပုပ္ပစာဌာနကလည်းတို့လက်ထဲမှာရှိတယ်ချာဒီမိုကရေစီကိုကျွန်တော်တို့ဒီမိုကရေစီရေးလှုပ်ရှားတောင်းဆိုခဲ့တဲ့လူတွေကချမှတ်မချတာပါချာနော်အဲ့လိုအခြေအနေမျိုးမှာတီရူဆရာတော်ကဒီလိုစစ်တပ်ဘက်ကိုရိမ့်တာစစ်တပ်ဘက်ကိုပေါင်းမှုပြောတာမဆန်းတော့မဆန်းဘူးလို့ကျွန်တော်ပြောရမှာပေါ့ဆရာနော်အဲဒါပေမဲ့ဘာသာရေးအနေနဲ့ဗုဒ္ဓဘာသာဖုံးတော်ကြီးတစ်ပါးဖြစ်နေတဲ့အခါကျတော့ तू ကဒီလွတ်လပ်ရေးရဂါဇာကလွတ်လပ်ရေးမရခင်ကနော်တိုက်ပြီးမှာစစ်တပ်ကအလွန် high ဖြစ်ခဲ့တာဟုတ်နော်ဆရာအဲ့တော့အဲ့ဒီခေတ်ကတန်ဃာတော်ဒီဆရာတော်ကြီးဟိုမာဂနောဆရာတော်ရှင်လင်္ကာပြုံးသားတို့တောင်းပါပဲဒါတိုက်ပြီးအတွက်ကိုစစ်တပ်ကအားထားဖို့ရဖြစ်ရမယ် သူပြောတာတစ်မျိုးဆက်သူပြောတာပါလဲဆိုတော့စစ်တပ်ကယူနီဖောင်းတကားကနေစစ်သားတယောက်ကမှားတာလို့ရင်စစ်သားတွေစစ်သားတွေအဲ့လိုပဲဘုန်းကြီးကလည်းယူနီဖောင်းနဲ့ဘုန်းကြီးတစ်ပါးကမကောင်းတာလို့ရင်ဘုန်းကြီးတွေဘုန်းကြီးတွေဆိုပြီးအများကြီးခံရမယ်အဲ့တော့အားလုံးစစ်သားတွေကနော်အားလုံးဘုန်းကြီးတွေကအတိုင်းပြည်နဲ့သာသနာအတွက်ကိုအားကိုးရဖြစ်တတ်တယ်မဖြတ်စည်းနိုင်ဘူးဒီလိုပြောတာပြဒါပေမဲ့အဲ့ဒီဟာကိုနောက်ပိုင်းမှာဒီ discourse အနေနဲ့ပြောင်းပြီးတော့ဒီလိုဆရာတော်တို့ကယူလိုက်ပြီးတဲ့အခါကျတော့တောက်လျှောက်ကိုပဲပေါ့နော်သူပြောလာတဲ့ discourse ကသူပြောလာတဲ့ဒီပြောစကားကဗာလဲဆိုတော့ဒီစစ်တပ်နဲ့အတိုင်းစစ်တပ်နဲ့သာသနာအတိုင်းပြည်အတွက်စစ်တပ်နဲ့ဘုန်းကြီးနဲ့အတိုင်းပြည်အတွက်ရည်ကြီးတယ်ဆိုတဲ့ဟာမျိုးလှုပ်လာပြီးတော့ဒါတနည်းအားဖြင့်တော့လေသူ့ရဲ့ဒီ project စီအတွက်ကိုအထောက်အကူပြုတဲ့ဒီ discourse ပေါ့နော်ဆရာဒီအထောက်အကူပြုတဲ့ဝါဒအနေနဲ့စကားအနေနဲ့ဖြစ်နေတာပေါ့ဆရာအဲ့တော့အဲ့ဒါကြောင့်မို့လို့ဒီဟာကိုပဲထပ်ပြီးတော့သူအခုအချိန်လေးမှာလည်းပဲသူဒီအပေါ်မှာပဲထပ်ပြီးတော့ခိုင်မာအောင်ထပ်လုပ်တယ်ထင်ပါတယ
်လက်ရှိဆက်ဆက်အချိန်လေးတည်းကကြည့်လိုက်တဲ့အခါကျတော့အတိတ်ပဲကနော်စစ်တပ်နဲ့အတူဘန်ဂါရီယာမှာတိုက်ပွဲအတူချက်တင်ကြဖို့ပြောတဲ့ဘောမျိုးထိယူဆလို့ရသွားနိုင်တယ်ဒါပေမဲ့ကက်သလစ်ဘာသာပိုရမင်းကြီးကတော့ဒီစကားနဲ့ကြောင်းပြန်မကြောက်ခဏဆိုလိုပဲသူ့ရဲ့ဝိကျူဆူတောင်းတွေမှာငင်းကြိုင်းခေါ်တယ်ပြီးတော့လေကျွန်တော်တရင်နေမှာမကြောက်ခဏဆိုလိုတွေ့ရတယ်ဆိုတော့အဲ့ဒီလိုငင်းကြိုင်းခေါ်တာမျိုးကိုမြမဖုံးတော်ကြီးတွေကခေါ်တယ်မကြားရသလောက်ပဲလို့ကျွန်တော်တို့ဒီလိုပတ်မိတယ်မဘိုးတော်ဘာသာဟာမြစ်တောင်ရှည်ထားတဲ့ဘာသာငင်းကြမ်းတဲ့ဘာသာလို့ဒီလိုပဲနားလည်ကြတယ်နော်တပတ်မှာပူပေါင်းတန်ကာတွေပူပေါင်းကြရမယ်ဆိုတော့စစ်တပ်ကိုကြည့်တဲ့ခါမှာလူခွင့်ရေးနော်ဒီလိုတို့တတ်ဖြတ်မှုတွေနော်လူခွင့်ရေးချိုးဖောက်မှုတွေနော်ကုလသမဂ္ဂလူခွင့်ရေးထုကုဆရာကဆိုလို့ရှိရင်ညာဆွေခိုင်းသားတွေလို့တောင်ပြောတဲ့စစ်တပ်ဖြစ်နော်ဆိုတော့ဒီချိန်မှာကမ္ဘာလူဘလို့နားလည်ရဘုရားဘာသာမြမပြည်ကဗုဒ္ဓဘာသာကိုဘလို့နားလည်ရမလဲကိုထက်ဘလို့မြင်လဲ
ဟုတ်ကဲ့ဆရာအဲ့ဒီဟာကျွန်တော်တော်တော်ပြောချင်တဲ့အကြောင်းအရာပါဆရာအဲ့တော့ဒီပါလည်းပဲကျွန်တော်တို့ကပေါ့နော်အဗမာပြည်ဗုဒ္ဓသာသနာဗုဒ္ဓဘာသာရဲ့ဒီနိုင်ငံရေးလူမျိုးရေးခန္ဓာမှာပါဝင်ရမယ့်အခန်းကဏ္ဍအလွန်ကိုပဲအတိမ်မွေးပြီးတော့နားလည်ဖို့ခက်တဲ့ကိစ္စလို့ဖြစ်နေပါတယ်ဆရာ။ဆရာခုနပြောသလိုပေါ့နော်။ကျွန်တော်တို့ရိုင်ဂျာဂျန်နိုဆိုက်ကြီးဖြစ်တဲ့အခါမှာလည်းပဲနော်ဗုဒ္ဓဘာသာနိုင်ငံဒီလိုလုပ်သလားဆိုပြီးတော့တကဘာလုံးကအားတဲ့ရတယ်။ဒါကခုချိန်ထိလည်းပဲဒီဖုံးတော်ကြီးတွေအနေနဲ့ကငင်းငန်းကြီးခေါ်တာပေါ့နော်။ငင်းငန်းကြီးအတွက်ကိုပြောဖို့ဆိုတဲ့ဟာကိုနှုတ်ဆက်နေသလားဆိုတဲ့အမေပုံမျိုးလည်းပေါ်စရာရှိတယ်ပေါ့နော်ဆရာ။ကျွန်တော်တို့ဗုဒ္ဓဘာသာကိုလက်လက်ဆိုင်ဆိုင်လိုက်စားတယ်ပေါ့လေဆရာ။လက်လက်ဆိုင်ဆိုင်ဆိုတဲ့ကိုလိုက်စားတဲ့မြန်မာနိုင်ငံထဲမှာရှိတဲ့ဗုဒ္ဓဘာသာတွေကသူတို့ကတန်ဃာတော်တွေကနိုင်ငံကြီးထဲမှာမပါရဘူးဆိုတော့တနည်းပြောချွေးချင်းယူဆပေါ့ဗျာချွေးချင်းခိုင်းယူဆပေါ့ချွေးချင်းခိုင်းယူဆဘက်ကိုတိတ်ညွတ်ကြတယ်ဆရာ
ချွေးချင်းအခုချွေးချင်းသာသနာပိုင်ကဒီစကားကိုပြောလိုက်တဲ့ခါကျတော့အစင်လားချွေးချင်းခိုင်းရဲ့အနေထားကဘယ်လိုဖြစ်သွားနိုင်လဲ
ပထမရွှေရှင်ဆရာတော်ကြီးကိုနှိုက်ကိုပဲဒီဘုန်းကြီးတွေကိုမင်းတို့မင်းကအပြစ်ပေးတဲ့အခါကျတော့မတရားအပြစ်ပေးတဲ့အခါကျတော့သူကိုယ်တိုင်ပဲနန်းတော်ဝင်ပြီးတဲ့အခါကျမင်းတို့မင်းကိုဒီဟာလွတ်ဖို့ပြောဘူးတာမျိုးရှိတယ်ပေါ့နော်ဆရာအဲ့တော့ဟိုပရိသတ်ခေတုံးကဆရာနဲ့တကာနဲ့ပေါ့နော်ဘုန်းကြီးနဲ့ဒီရေမြင့်ရှင်အုတ်ချုပ်တဲ့အုတ်ဆိုးသူပရိသတ်နဲ့ဆက်ဆံရေးမျိုးကိုကြတော့လည်းပဲကျွန်တော်လူဖွဲ့စည်းရတနည်းအားဖြင့်မျော်လင့်နေကြပြန်သလိုရှိတယ်ဆရာအဲ့တော့ဆရာတော်ကြီးတွေဘက်ကကိုနှိုက်ကလည်းပဲဒီရှိခဲ့တဲ့အစင်လာဆက်ဆံရေးကိုသူတို့ကပြန်လိုချင်တဲ့သဘောရှိတယ်အဲသူတို့လည်းဒီဟာလည်းပြန်လိုချင်တယ်ပြန်လိုချင်တဲ့အတွက်ကြောင့်မို့လို့စ조사တာလည်းရှိတယ်မ조사သည့်တိုင်အောင်ကိုပဲသူတို့လုံးဝမယ်ဆိုတဲ့ဟာမျိုးသူတို့စိတ်ထဲမှာသူတို့အလုပ်လို့သူတို့ယူဆတာလည်းရှိတယ်ပေါ့နော်အဲကျွန်တော်တို့ကတော်တော်တိမ်မွေးတယ်ဆိုတာဘယ်အချိန်မှကျွန်တော်တို့ကဆရာတော်ကြီးတွေကိုပါစေခြင်းပြီးတော့ ဘယ်ချိန်မှမပါစေချင်ဘူးလဲဆိုတဲ့ဟာကတခါကျွန်တော်တို့နိုင်ငံရေးပုံမှာလည်းပြန်ပြီးတော့ဘူဒီနေပြန်ရောဆရာရဲ့အော်ကျွန်တော်တို့ကကျွန်တော်တို့နိုင်ငံရေးတစ်ခုတည်းကနေအထိုင်ကနေကျွန်တော်တို့နိုင်ငံရေးအထိုင်ကနေပဲကိုပုဂ္ဂလိကနိုင်ငံရေးအထိုင်ကနေကိုနေပြီးတော့ကြည့်ပြီးတော့သူကဘုန်းကြီးတွေကိုအဲတန်ခါလောကကိုပါပါလားမပါပါလားဆိုတဲ့ဟာလည်းကျွန်တော်တို့ရှိတယ်ဆရာဘုန်းကြီးလောကကလည်းမင်းဆိုရတော့ကတော့ဒီဆရာတော်တန်ခါတော်တွေကိုယူတရမယ်ဆရာတော်တန်ခါတော်တွေပြီးတဲ့ဩဝါဒလိုက်နာမယ်ဆိုတာလည်းရှိပြန်ရောဆရာအဲ့တော့အဲ့ဒီဩဝါဒလို့ပြောတဲ့အခါမှာလေသူတို့ကကျွန်တော်တို့လူစင်းစားတဲ့ဒီမိုကရေစီလူခွင့်ရေးစတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဘုန်းကြီးများစုကမကျင်လည်ဘူးဆရာဘုန်းကြီးများစုကမကျွမ်းကျင်ဘူးဆရာအဲ့တော့အဲ့ဒီကြားထဲမှာကျွန်တော်တို့ကဘုန်းကြီးနဲ့ဒီလူတွေနဲ့ပေါ့နော်ဗမာပြည်မှာနောင်ဒီမိုကရေစီလူခွင့်ရေးနဲ့ဖက်ဒရယ်ရေးပေါ့ကျွန်တော်ကျင့်သုံးတဲ့အခါမှာဘုန်းတော်ကြီးလောကဘယ်လိုပါမလဲဆိုတာကိုဒီဟာတော်တော်ကြီးကိုပဲအခုချိန်ထိဒီဖြစ်ရမယ်ကွက်လက်ကြီးအာဝတ်ကြီးဖြစ်နေတာပေါ့ဆရာခုနကပြောတဲ့အခြေအနေတွေပေါ့ကျွန်တော်တို့ဘက်ကရှိနေတဲ့ယက်တီချက်တွေကျွန်တော်တို့ကိုယ်တိုင်ပဲဘုန်းတော်ကြီးလောကကိုမြင်တဲ့ဒီဒိုင်လမ်းမာလို့ခေါ်မယ်နော်ဆရာအဲ့ဒီဟာတွေအပေါ်မှာမစင်သာဘူးဆိုရင်ကြတော့ကျွန်တော်တို့ကခုဝင်နေမိတိုင်းဟိုခုပဲဖုန်ဟိုစစ်ကောင်စီနဲ့ပေါင်းစားပြီးတော့ကားလူခန္ဓာတဲ့ဘုံကြီးပူနေနေအသက်ခံလိုက်ရတယ်ဝမ်းပါလိုက်တာလို့မပြောဘူးတမယ်ဖြစ်ရနေဒါနောက်နှက်ဖြာကြတဲ့အခါကျတော့အော်ဆရာတော်ကြီးကသီလသမာဓိဂုဏ်နဲ့ပြည့်စုံတော်မူတဲ့ဆရာတော်ကြီးပါလားဘုရားဆိုတဲ့ဟာမျိုးကျွန်တော်တို့လည်းမယူရုံတမယ်ပဲဆရာလူတကာတွေကလည်းအဲ့တော့ဒီဟာကိုဒီအဖြစ်အပျက်ကခုနပြောလို့ဆရာမေးတဲ့မေးခွန်းလည်းဒီဟာပေါ့နော်ဒီအဖြစ်အပျက်ကကျွန်မရှိရှာမိမောင်ထိုးပြတယ်လို့ထင်တယ
်။ကိုနဲ့ဒီလောက်ပဲကျေးဇူးအများကြီးတင်ပါမယ်။အခုရှင်းနေခဲ့တဲ့သူကတော့ကနေလာနိုင်ငံရောက်ခင်းတဲ့ချိန်မှာပါတီကူပဲကြောင်းသားကိုထက်မင်းနဲ့ဟင်ကျွန်တော
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့ဇူလိုင်လ14ရက်နေ့တနင်္ဂနွေနေ့မနေ့ပဲရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာသတင်းတွေသတင်းတွေကတူတာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးပါဦးမယ်အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုဥစွာတင်ဆက်ပါမယ်ရုရှားကိုတရားဝင်အလဲအပတ်ရောက်ရှိလာတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီကိုသမ္မတပူတင်ကအရက်ဖက်အမြင့်ဆုံးဆုချီးမြှင့်ကြိုဆိုခဲ့ပါတယ်ကွန်ဒွေရင်းနဲ့ယင်းနီမြုံနံမှုတွေတိုးမြင့်မှုအတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကတော့တရုတ်ကိုသွားပါတယ်။တရုတ်ချင်းချောင်းမှုတွေခံရတဲ့ဂျပန်နဲ့ဖိလစ်ပိုင်ကတော့ကာကွယ်ဆိုင်ရာသဘောတူညီချက်စာချုပ်ချုပ်ဆိုလိုက်ပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာဇူလိုင်လ၈ရက်နေ့ကနေ၉ရက်နေ့တွေမှာရုရှားနိုင်ငံကိုတရားဝင်အလဲအပတ်ရောက်ရှိသွားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့အတွက်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကရုရှားကိုပိတ်ဆို့အရေးယူထားချိန်မှာပဲအိန္ဒိယဝန်ကြီးချုပ်ကတော့နှစ်နိုင်ငံဆက်ဆံရေးနဲ့ကုန်သွယ်ရေးတိုးမြင့်ဖို့အခုလိုတွားရောက်တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကလည်းအိန္ဒိယဝန်ကြီးချုပ်ကိုတိတန့်ညစာစာဝတ်နဲ့တက်ခင်အခန့်ခဲ့သလိုရုရှားနိုင်ငံရဲ့အရသားတွေကိုချီးမြှင့်တဲ့အမြင့်ဆုံးဆု Order of Saint Andrew ဆုကိုဝန်ကြီးချုပ်မိုဒီကိုချီးမြှင့်ခဲ့ပါတယ်။နှစ်နိုင်ငံအကြားမဟာမိတ်ဆက်ဆံရေးတိုးတက်ခိုင်မာအောင်လုပ်ခဲ့တဲ့အတွက်အခုလိုဆုချီးမြှင့်ရတာဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ်
။ Уважаемый господин премьер-министр, дорогой друг.Награждение вас орденом Святого апостола Андрея Первозванного.
ကျွန်တော်နှစ်ပြည်တော်နဲ့ပြည်သူတွေအကြားအပြန်လဲနားလည်မှုနဲ့ယင်းနေ့ချစ်ကြည်မှုတိုးတက်အောင်မိတ်ဆွေဝန်ကြီးချုပ်ရဲ့ထူးခြားတဲ့စွမ်းဆောင်မှုအပေါ်အထူးကျေးဇူးတင်တဲ့အတွက် Order of Saint Andrew ဆိုတဲ့ဆုကိုချီးမြှင့်ရတာဖြစ်ပါတယ
်။သမ္မတပူတင်နဲ့၄-၅နာရီကြာအောင်ဆွေးနွေးခဲ့ပြီးယူကရိန်းငြိမ်းချမ်းရေးအတွက်အိန္ဒိယကူညီဖို့အသင့်ရှိတယ်လို့ဝန်ကြီးချုပ်မိုဒီကသမ္မတပူတင်ကိုပြောဆိုခဲ့ပါတယ
်။ Antiki Bahali meभारत हर संभव सहयोग करने के लिए तैयार है ကျွန်တော်ရဲ့မိတ်ဆွေသမရဘူတင်ပြောဆိုတာတွေကိုနားထောင်ပြီးတဲ့နောက်အိန္ဒိယအနေနဲ့ငြိမ်းချမ်းရေးအတွက်ကူညီဖို့အသင့်ပါပဲကျွန်တော်အနေနဲ့တင့်ရဲ့အမြင်တွေကိုနားထောင်ရတာဝမ်းမြောက်ပါတယ်ကျွန်တော်ငြိမ်းချမ်းရေးအတွက်မျှော်လင့်ပါတယ
်ယူကရိန်းကိုရုရှားကကျူးကျော်တဲ့အတွက်အနောက်တိုင်းမဟာမိတ်နိုင်ငံတွေကရုရှားကိုတန်ခတ်အရေးယူနေချိန်မှာအိန္ဒိယနဲ့ရုရှားကုန်သွယ်ရေးဟာတိုးတက်လာခဲ့တယ်လို့ဆိုပါတယ်ပြီးခဲ့တဲ့နှစ်အတွင်းနှစ်နိုင်ငံကုန်သွယ်ရေးဟာ66ရာခိုင်နှုန်းတိုးလာခဲ့တယ်လို့သမ္မတပူတင်ကပြောပါတယ်2023-24 ဘဏ္ဍာနှစ်အတွင်းကုန်သွယ်ရေးတန်ဖိုး65ဘီလျံနီးပါးရှိခဲ့ပါတယ်။အိန္ဒိယလိုအပ်တဲ့လောင်စာရဲ့40ရာခိုင်နှုန်းကိုရုရှားထံကနေရရှိနေပြီးပြီးခဲ့တဲ့နှစ်ကဝယ်ယူခဲ့တဲ့လောင်စာတန်ဖိုးဟာဘီလျံ60ရှိခဲ့ပါတယ်။လာမယ့်2030ခုနှစ်အရောက်မှာနှစ်နိုင်ငံကုန်သွယ်ရေးတန်ဖိုးဘီလျံ100ရှိဖို့ဝန်ကြီးချုပ်မိုဒီနဲ့သမ္မတပူတင်တို့သဘောတူညီမှန်းခဲ့ပါတယ်။အခုလိုအချိန်မှာပဲမြန်မာအင်ဒီဂျင်နောက်တနိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးချုပ်ရှေ့ဟာစီနာဟာတရုတ်ကိုနှစ်နိုင်ငံဆက်ဆံရေးတိုးမြင့်ဖို့နဲ့ကုန်သွယ်ရေးတိုးမြင့်ဖို့ဇူလိုင်လ၈ရက်နေ့ကနေ၁၀ရက်နေ့အထိတွားရောက်ခဲ့ပါတယ်။ရှေ့ဟာစီနာဟာဝန်ကြီးချုပ်လီချင်းနဲ့တွေ့ဆုံခဲ့သလိုတရုတ်သမ္မတရှီချင်းပင်လည်းတွေ့ဆုံခဲ့ပါတယ်။တရုတ်နဲ့ဘင်္ဂလားဒေ့ရှ်ဟာကန္တာပေါင်းစုံပါဝင်တဲ့မဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်ရေးမဟာမိတ်အဆင့်ကိုတိုးမြင့်လိုက်ပါတယ်
။在此过程中，总理女士坚决反对外国干涉。
သမ္မတရှီဂျင်းပင်ကပြီးခဲ့တဲ့ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တာနဲ့ပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေကိုလက်မခံခဲ့တဲ့အတွက်ဂုဏ်ပြုတယ်လို့ဝန်ကြီးချုပ်ရှေ့ဟာစီနာကိုချီးကျူးခဲ့ပါတယ်ရှေ့ဟာစီနာဟာ၄ချိန်မြောက်ဝန်ကြီးချုပ်ပြန်ဖြစ်တာဖြစ်ပြီးအတိုက်ခံတွေအပေါ်မှာဖိနှိပ်မှုတွေရှိတယ်လို့စွပ်စွဲခံရတာတွေရှိတယ်လို့အမေရိကန်ဗြိတိန်စတဲ့အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့တတိပေးတိုက်တွန်းတာတွေရှိခဲ့ပါတယ်။ရှေ့ဟာစီနာကလည်းကျေးဇူးတင်ကြောင်းသမ္မတရှီချင်းပင်ကိုပြောဆိုခဲ့ပါတယ
်ဒီဒီချင်းဟာကျမရဲ့စရုပ်ထအခြေမြောက်တာဝန်ထမ်းဆောင်တာဖြစ်ပါတယ်။ဒါကြောင့်တာဝန်ပိုးပြီးကြီးပါတယ်။တရုတ်နဲ့စစ်မှန်တဲ့မိတ်ဆွေဖြစ်ရတာအတွက်ဝမ်းမြောက်မိပါတယ်။တရုတ်ဟာကျမတို့နဲ့အတူအမြဲရှိနေပါတယ်။တင့်ရဲ့ထောက်ခံအားပေးမှုကိုလည်းကျေးဇူးတင်ပါတယ
်။ဝန်ကြီးချုပ်ဟာစီနာဟာတရုတ်ဝန်ကြီးချုပ်လီချင်းနဲ့တွေ့ဆုံခဲ့ပြီးရင်းနှီးမြှုပ်နှံမှုနဲ့ကုသရောင်းဝယ်ရေးအပါအဝင်သဘောတူညီချက်28ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဟာတရုတ်ထံကနေချင်းငွေတွေရယူထားသလိုပြီးခဲ့တဲ့နှစ်တရုတ်ရဲ့ယင်းနှင်းမြုံနံမှုဟာဘီလီယံ30ရှိပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့ယထာလန်ကာလန်အပါအဝင်အခြေခံအဆောက်အဦတွေအတွက်တရုတ်ဆောက်လုပ်ရေးကုမ္ပဏီတွေနဲ့22ဘီလီယံဘိုးစာချုပ်ထားပါတယ်။2023ခုနှစ်ကုန်သွယ်မှုတန်ဖိုးဟာလည်း23ဘီလီယံရှိခဲ့ပါတယ်။အခုလိုအချိန်မှာပဲတရုတ်နဲ့ရေပိုင်နဲ့အငင်းပွားနေပြီးလုံခြုံရေးအရာချင်းချောက်ခံနေရတဲ့ဖိလစ်ပိုင်နဲ့ဂျပန်တို့အကြားအရေးပါတဲ့ကာကွယ်ရေးဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။ဂျပန်နိုင်ငံသားရဲ့ဝန်ကြီးယူကိုကာမီကာဝါနဲ့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဂယ်ဘာတိုသီအိုဒိုရိုတို့လက်မှတ်ရေးထိုးခဲ့တာဖြစ်ပြီးသမ္မတမာကော့စ်ဂျူနီယာလည်းတက်ရောက်ခဲ့ပါတယ်။ဒီစာချုပ်အရာနှစ်နိုင်ငံတက်တဲ့အပြန်အလှန်ပူးတွဲလေ့ကျင့်ခွင့်ရနိုင်မှာဖြစ်ပါတယ်။အာရှဒေသတွင်စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမြင့်တက်လာနေပေမဲ့ဒေသတွင်စုစည်းညီညွတ်မှုမရဘဲနိုင်ငံတွေအချင်းချင်းအကြာပဋိပက္ခတွေတင်းမာမှုတွေနဲ့စီရေးချင်းချောက်မှုတွေပါရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်။နွေစပါးဈေးကျနေတဲ့အပြင်ဝယ်လိုအားကျဆင်းနေတဲ့အတွက်တောင်းတတဲ့အခက်အခဲတွေ့နေပါတယ်ဒီလိုအကြောင်းအရာတွေအပြင်လေယာထုတ်ကုန်ဈေးနှုန်းတွေကိုပါတင်ပြထားပါတယ် The Farmer Time Media ကတင်ဆက်ထားတာ
ပါမင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့လူစပားလေးကြာဆင်းနေတဲ့အပြင်ဝယ်သူမရှိလို့တောင်သူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်စံကုန်သည်တွေဖမ်းဆီးခံရတာအပါအဝင်စံဆိုင်တွေနဲ့ဂိုဒေါင်တွေကိုဝင်ရောက်စစ်ဆေးဖမ်းဆီးတာတွေကြောင့်စံဈေးကွက်ပြတ်ပြီးနောက်ဆက်တွဲအနေနဲ့စပားဈေးတွေပါကျဆင်းပြီး ဝယ်သူမရှိလို့အခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်။ပြီးခဲ့တဲ့မေလအတွင်းကမိုးစဘာဟောင်းတင်းတရာကို23သိန်းကျော်အထိပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တင်းတရာကို7.20ဝန်းကျင်အထိဈေးထိုးကျသွားတယ်လို့ຫນွေစဘာကလည်းအရင်ကတင်းတရာကို16.5သိန်းလောက်ပေါက်ဈေးရှိရာကနေလက်ရှိမှာ13သိန်းဝန်းကျင်အထိဈေးကျဆင်းသွားတာဖြစ်ပါတယ်။ဓာတ်လုံးမှာဆန်ရောင်းဆိုင်အများအပြားပိတ်သိမ်းထားကြတာအပါအဝင်ဆန်ကိုဈေးလျှော့ရောင်းချရတာကိုအကြောင်းပြပြီးကုန်တယ်ဆက်ပိုင်တွေကစဘာဈေးကိုပါဆွဲချဝယ်ယူနေကြတာဖြစ်တယ်လို့ဘကိုးတိုင်းပေါင်းတလဲမြို့နယ်ကတောင်သူဦးတင်ဆောင်ကပြောပါတယ်။မြန်မာနိုင်ငံဆန်စဘာအသင်းချုပ် MRF ကတော့2023ခုနှစ်မိုးစဘာရာသီနဲ့2024ခုနှစ်ຫນွေစဘာရာသီအတွက်အခြေခံစဘာရည်ညွှန်းဈေးအနေနဲ့စဘာအမျိုးအစားပေါ်မူတည်ပြီးတင်းတရာကို73သိန်းကနေ7.20အတွင်းဈေးပေးဝယ်ယူကြဖို့ထုတ်ပြန်ထားပါတယ်။စစ်တကအာဏာသိမ်းပြီးနောက်ပိုင်းမှာမျိုးစဘာဓာမီဩဇာ73စီလေတွန်ဆက်ပါဝင်လေယာလုတ်သားငှားငှားနှုံးထားတွေမြင့်တက်နေတဲ့အတွက်အကျိုးအမြတ်မရရှိသလောက်ဖြစ်နေတယ်လို့တောင်သူတွေကပြောဆိုထားပါတယ
်။တရားပြင်ပတင်ပို့မှုရဲ့တန်နေပါတယ်။ပြင်တွင်းမှာတရားစီရင်မြင့်တက်နေတဲ့အတွက်ပုံမှန်ဝယ်ယူနေကြပြင်ပဝယ်လှယ်တွေဟာတခြားနိုင်ငံဈေးကွက်တွေကနေပြောင်းလဲဝယ်ယူနေကြတာကြောင့်ပြင်ပတင်ပို့မှုမရှိတော့နေပါသွားတာဖြစ်တယ်လို့ကျန်တရားကုန်တွေတွေကပြောပါတယ်။မြန်မာတရားကပြင်ပဈေးကွက်မှာတဒံကိုအမေရိကန်ဒေါ်လာ600ဝန်းကျင်လောက်ပေါင်ဈေးရှိနေပြီးတခြားနိုင်ငံတွေကထွက်ရှိတဲ့တရားကတော့တဒံကိုအမေရိကန်ဒေါ်လာ900ကျော်လောက်တာပေါင်ဈေးရှိနေရပဲဖြစ်ပါတယ်။ပြည်ရှင်ဇနဝေလာအတွင်းကဘီးရင်တော်ကုန်စည်တိုင်းဈေးကွက်မှာတရားတစ်ပိတ်တာကို3950ကျပ်လောက်ပေါင်စီရှိရကနေအခုဇွန်လလဆယ်ရက်နေ့မှာတော့တရားတစ်ပိတ်တာကို4950ကနေ6000ကျပ်လောက်ထိပေါင်စီရှိနေရပါတရားကိုအခွန်ကင်းလို့ခွင့်ရထားတဲ့ဗီယက်နမ်နိုင်ငံကတော့အများဆုံးတင်ပို့နေတာဖြစ်ပြီးအခုနေ့မှာတော့ဗီယက်နမ်အပါအဝင်တရုတ်နဲ့ပြင်ပနိုင်ငံတို့ကိုတရားတန်ချိန်8000ခွဲကျော်တင်ပို့ထားတာဖြစ်တယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကဆိုပါတယ်ပြင်တွင်းမှာတော့တရားသူလောက်ထားတဲ့ကုန်တွေကတရားဈေးကိုထိမ့်ပြီးအယောင်ဝယ်ပြုလုပ်နေကြတာကြောင့်ဈေးမြင့်တက်လာရတာဖြစ်တယ်လို့တရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဦးဝင်းထိန်ကတုတ်တက်ထားပါတယ်
မြေဩဇာဈေးတွေမြင့်တက်ပြီးပစ္စည်းပြက်လက်မှုတွေပါဖြစ်ပေါ်နေပါဗျာ။ဓာတ်မြေဩဇာကိုတတ်မှတ်ရည်ညွှန်းဈေးနှုန်းထက်ပိုမရောမှုသတိပေးပြီးနောက်မှာဈေးကွက်တွင်မြေဩဇာဈေးတွေမြင့်တက်သွားတဲ့အပြင်ပစ္စည်းဝယ်မရတာတွေပါကြုံတွေ့လာရတယ်လို့တောင်သူတွေကပြောပါဗျာ။မြန်မာနိုင်ငံမြေဩဇာမျိုးစေ့နဲ့စိုက်ပျိုးရေးဈေးလုပ်ငန်းရှင်များအသင်းကမြမဩဘာအာမိုရွှေနဂါအပါအဝင်စိုက်ပျိုးရေးကုမ္ပဏီတွေအနေနဲ့ယူရီးယားမြေဩဇာအလုံးကြီး50ကီလိုပါတအိတ်ကို8300ကျပ်raw phosphate အခြေခံ55ပတ်လည်50ကီလိုတအိတ်ကို3000ကျပ် diammonium phosphate တအိတ်ကို3500ကျပ်နဲ့ complex တအိတ်ကို3200ကျပ်ဈေးတွေနဲ့ရောင်းချကြဖို့ဇွန်လ26ရက်ကအတိပေးထားတာဖြစ်ပါတယ်ဒါပေမဲ့ဈေးကွက်ထဲမှာတော့ပလဲ55ပတ်လည်မြေဩဇာအပါအဝင်စိုက်ပျိုးရေးသုံးပစ္စည်းအများစုကပြတ်လတ်နေပြီးစိုင်တချို့ကတော့အကန့်အသတ်နဲ့တောင်သူတအူးကိုတအိတ်နှုံးလောက်သာရောင်းချပေးနေတာဖြစ်တယ်လို့ရန်ကုန်တိုင်းခရမ်းမြို့နယ်ကစဘာဆိုင်တောင်တအူးကပြောပါတယ်
ယူလာလေးရညီမကြီးသူတို့ရည်ညွှန်းဈေးရလေသူတို့သတ်မှတ်ထားတဲ့ရည်ညွှန်းဈေးကိုတော့ဝယ်လို့မရပါဘူးမရဘူးဆိုတာဥပမာပေါ့10လောက်ယူမယ်ဆိုတော့10လောက်ပဲရတာအဲဒီရောင်းပေးတယ်ဆိုတဲ့အနေအထားမျိုးလေးနဲ့တကယ်ကိုဒနေပါဟိုအချင်းနေဒီလိုပြောမလို့အရာအေးပါအရာရောက်တဲ့လူတော့ဆိုလို့ရင်တော့ထုတ်ရောင်းပေးတယ်ဒီငါးတဲ့အဲ့လောက်လေးရှင်တမန်သမီးဦးကျဒီလေသမားတော့ဝယ်လို့ရတော့မရပါဘူးရည်အခြေခံရည်ညွှန်းဈေးသတ်မှတ်ထားလည်းမရဘူးလုံးဝနဲ့တပတ်လောက်ကတော့ရှိသေးတယ်အခုတော့အဝင်များတော့ပစ္စည်းကပြတ်သွားလို့ဆိုပြီးအဲ့လိုပဲလှိမ့်လိုက်တာ
လက်တလုံးမှာတော့မြေဩဇာနဲ့စိုက်ပျိုးရေးပစ္စည်းကုမ္ပဏီကြီးတွေဖြစ်တဲ့အာမိုရွှေနဂါနဲ့ကုမ္ပဏီတချို့ကတော့နေရောင်းဆိုင်ခွဲတွေကိုတတ်မှတ်ဈေးတိုင်းရောင်းချကြဖို့အတိပေးထုတ်ပြန်ထားတာကိုတွေ့ရပါတယ်မြမဩဘာလုပ်ငန်းစုကတော့ယူရီးယားအလုံးကြီးပလဲ50ကီလိုတအိတ်ကိုရန်ကုန်မှာ8300ကျပ်နဲ့ကျန်နယ်ဒေသတွေမှာတော့နေရာဒေသအပေါ်လိုက်ပြီးဈေးအမြင့်ဆုံးတအိတ်ကို8200ကျပ်diammonium phosphate တအိတ်ကို3,500ကျပ် complex တအိတ်ကိုအမြင့်ဆုံး3,400ကျပ်ဈေးတွေနဲ့ရောင်းချကြဖို့အတိပေးထုတ်ပြန်ထားပါဗျ။ဟိ
ုကတော့ဟိုအယောင်ရက်တယ်ပစ္စည်းမရှိဘူးလို့မျိုးတောက်ဆောက်မလောက်ခဲနဲ့ပစ္စည်းမရရအောင်မဟုတ်ဘူးဒါကျွန်တော်တို့စုံထူတာနဲ့ line နဲ့ကြည့်တယ်ကျောင်းနဲ့ line နဲ့မရှိလဲ line နဲ့ကြည့်ရလို့ရှိရ line နဲ့ဝင်ရတယ်ရောင်းနေကျွန်တော်တို့က ဒီကမပြအောင်တော့ရောင်းနေနေပြည်သနာကဘန်ကုန်ကြီးဘုန်းကြီးတို့တမတ်တယ်ဇူအတမတ်တဲ့ဇေယျကျွန်တော်တို့ကလိုက်ပြီးရောင်းနေနေတယ်မဲမနေရီမှာကျတော့ဒီပြမဒီဒေါ်လာ20မြင့်တက်မှုကြောင့်ဟောဒီကပထမ300ကွာ350ဖြစ်နေကြဟောဒီကြောင့်ဒီလုံးကြီးတက်နိုင်တယ်ဆိုပြီးတော့ဒီတင်ရောင်းနေလို့ရှိရင်လောင်းသားတဲ့လူတွေရှိရင်ကျွန်တော်တို့စာတတ်ထုတ်တယ်ပေါ့နော်အခုအချိန်ကျရင်တော့တယ်လီပေါ့နော်အနောက်တန်းကတော့တယ်လီပေါ့ဘယ်ကိုတိုင်းကကွန်ရှင်းကားပေါ့ရန်ကုန်တိုင်းက53ဒီဒီနေပဲရောင်းရမယ်လို့တာနိုင်ငံလုံးကကျွန်တော်ကသတ်မှတ်ပေးရတယ်
တောင်သူတွေအနေနဲ့မိုးစဝါဆိုင်ပြိုရာသီမှာလက်တေကကိုမြေဩဇာနှစ်အိမ်လုံးအသုံးပြုရပြီးပလဲထမြေဩဇာကိုသာအဓိကအသုံးပြုကြတာဖြစ်ပါတယ်။ရင်းညွန်းစင်းမထုတ်ပြန်ခင်မေလအတွင်းကဈေးကွက်ထဲမှာမြင်းပြန်ပလဲမြေဩဇာတအိတ်ကို9900ကျပ်ဝန်းကျင်သာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတအိတ်ကို13500ဝန်းကျင်ထိဈေးမြင့်တက်နေတာဖြစ်ပါတယ
်။ VOA စီစနေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့facebook.com/voabemis ဖြစ်ပါတယ
်အခုတော့ဥလူရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပါရမယ်စီးရဲပဋိပက္ခတွေဖြစ်လာနေတဲ့ဒီကနေ့ခေတ်မှာလူမှုဘဝနဲ့သဘာဝပတ်ဝန်းကျင်အပေါ်တည်ရောက်မှုတွေတွေ့ရှိနေရပါတယ်ရုရှားယူကရိန်းနဲ့အစ္စရေးဂါဇာစစ်ပွဲပြင်အာဖရိကမြန်မာစီးရဲပဋိပက္ခတွေပေါ်ပေါက်နေချိန်မှာပဲပဋိပက္ခနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုအကြောင်းနိုင်ငံတကာအဖွဲ့အစည်းတွေကမိမောင်းထိုးပြောဆိုလာပါတယ်။နန်းလောင်ကစူးစီးတင်ပြထားပါတယ
်။စီးရဲပဋိပက္ခတွေကြောင့်အခြေခံလမ်းပန်းအဆောက်အုံတွေအပါအဝင်စိတ်ပြုံးမှုတွေလုပ်ငန်းတွေကဝါထိခိုက်လာပါတယ်။စစ်ပွဲတွေကြောင့်လူကြမ်းမာရေးနဲ့ဆန္ဒရိုက်ခါဖူလုံရေးသမဂသဘာဝပတ်ဝန်းကျင်အပေါ်ကဝါတက်အောင်နေရာတွေကိုကုလသမဂ္ဂနဲ့မြောက်အတ္တလန်တိတ်စီးရဲမဟာမိတ်အဖွဲ့နေတိုးတို့ကပါလေလာခဲ့ကြတာပါ။ဥသူရာဒီမူဝါဒရေးရာသူတေတီပက်ထရစ်ဘေကာကအခုလိုရှင်းပြပါတယ
်။ The report does a really good job of demonstrating is that
ကာဇာဒေသလူမှုရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအကြက်တဲတွေဟာဟာမတ်စ်တို့အစ္စရေးကိုရုတ်တရက်ဝင်တိုက်တဲ့အောက်တိုဘာ9ရက်နေ့မှာစခဲ့တာမဟုတ်ပါဘူး။ပြီးခဲ့တဲ့15နှစ်လောက်ကတည်းကအခြေအနေတွေယိုယွင်းလာနေတာပါ။အစ္စရေးတပ်တွေရဲ့ထိုးစစ်တွေကြောင့်အဲ့ဒီအခြေအနေတွေပိုဆိုးလာတာဖြစ်ပါတယ်။လက်ရှိအခြေအနေကဂေဟာဗေရာစနစ်တွေရောလူကျန်းမာရေးအပေါ်မှာပါချင်းချောက်လာနေပါတယ်။ပြန်လည်ပြုပြင်ရေးကလည်းဆယ်စုနှစ်တွေနဲ့ချီကျပါလိမ့်မယ်။ဒါကြောင့်ကျူးကျော်တိုက်ခိုက်မှုတွေကိုကဏ္ဍလိုက်ခွဲခြမ်းစိတ်ဖြာလေ့လာခြင်းအဖြစ်ပါလက်စတိုင်းသားတွေနောင်ဆယ်စုနှစ်တွေမှာရင်ဆိုင်ရမယ့်အပြည့်အစည်အတိုင်းအတာကိုနားလည်နိုင်ဖို့အထောက်အကူပြုလိမ့်မယ်လို့ထင်ပါတယ်။
ကာဇာကားမြောင်ဒေတာဟာအင်ခေါင်မိုးပေါ်ဆူလာပြတက်ဆင်မှုအများဆုံးဒေတာထဲကတစ်ခုဖြစ်ပါတယ်။အစ္စရေးရဲ့စစ်စင်ရေးမှာအဲ့ဒီဆူလာပြတွေပျက်စီးကျိုးပဲ့ခရပြီးအဲ့ဒီကချော့လာတဲ့ခဲတတုနဲ့တန်တတုဓာတ်တွေကမြေကြီးထဲစင်ဝင်ကုန်တော့ပါ။ဆက်ရုံအလုံယုံတွေထိခတ်ပျက်စီးတဲ့အခါမှာလဲလုပ်ငန်းသုံးဓာတ်တတုဓာတ်အမျိုးမျိုးရေနဲ့မြေကြီးထဲစင်ဝင်လာပါတယ်။တနကြီးတွေမီဆိုင်တုံးတွေတုံးပြီးတော့ပစ်ခတ်တက်ခဲ့ကြတဲ့အခါမှာတော့ဖလုံအိမ်တန်းငွေတွေထွက်လာပြီးကပ္ပလေတူတွေရောက်လာတာပါဖလုံအိမ်တန်းငွေတွေတိတ်သေးလာတဲ့အတွက်ကပ္ပအပူချိန်တွေမြင့်တက်ပြီးတဘာဝဘေးဒဏ်တွေပုံမဆိုးဝါးပြင်းထန်လာတာကိုလည်းကျွမ်းကျင်သူတွေကအစဉ်တစိုက်ပြောဆိုထားတာဖြစ်ပါတယ
် In a global sense it's critical to understand the environmental ramifications of conflict
ဒီကမ္ဘာလုံးမှာပဋိပက္ခတွေကြောင့်တဘာဝပတ်ဝန်းကျင်အပေါ်ထိခိုက်နေတာကိုကောင်းကောင်းနားလည်ဖို့တိတ်အရေးကြီးပါတယ်ဗီယက်နမ်နိုင်ငံမှာမီးလောင်ဘုံတုံးတဲ့ဓာတ်ဆီအပြစ်စားတွေကနေအနုမြူဘုံတွေကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်နေရတာမျိုးဟာလူတွေကြောင့်သဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုလို့အာရုံမထားမိကြပါဘူးအခုဆိုရင်စီရေးအသုံးစရိတ်တွေကဘာလုံးမှာအချိန်နဲ့တိုးလာတဲ့အတွက်စီရေးပဋိပက္ခနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုအကြောင်းနားလည်ဖို့အရေးကြီးလာနေပြီလို့ထင်ပါတယ်ကျွန်တော်တို့မျိုးဆက်မှာဘယ်တော့မှမမြင်တွေ့ဘူးတဲ့နှုံနဲ့စီရေးပဋိပက္ခတွေတိုးလာနေတာတွေ့နေရတာပါ
နိုင်ငံကအဖွဲ့တွေကြိုးပမ်းနေတဲ့ကြားကတဘာဝပတ်ဝန်းကျင်ကတော့ကဘာတဝမ်းစစ်ရေးပဋိပက္ခရဲ့အတန်းနဲ့တားကောင်ဘဝအဖြစ်ဆက်လက်ကြောင်နေရတယ်လို့ UNEP ကပြောပါတယ်စစ်ပွဲကြီးတွေပေါ်ပေါက်လာတဲ့အခါတဘာဝပတ်ဝန်းကျင်နဲ့ရေမြေတယံဇာတအပေါ်ဘယ်လိုတည်ရောက်မှုရှိနေတယ်လဲဆိုတာနိုင်ငံကအဖွဲ့အစည်းတွေအပြင်ပညာရေးနယ်ပယ်ကလည်းလေ့လာမှတ်တမ်းတင်နေတာပါစစ်ပွဲကြောင့်တဘာဝပတ်ဝန်းကျင်တွေတည်ရိုက်နေနေရောတောဝိုက်တဲ့နေနဲ့ပါထိခိုက်နေရပြီးလူကျမ်းမာရေးလူမှုဘဝလုံခြုံရေးသမဂ္ဂငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပါထိခိုက်လာတာကိုလေ့လာမှုတွေကတွေ့ရှိခဲ့ပါတယ် ရုရှားရဲ့ယူကရိန်းစစ်ပွဲကြောင့်ပြည်သူတွေကမကဘဲယူကရိန်းနိုင်ငံတော်သဘာဝပတ်ဝန်းကျင်တွေထိခိုက်ပျက်စီးလာနေတယ်လို့ NATO Climate Change and Security Impact Assessment အစိုးရခန်းစာမှာဖော်ပြပါတယ်စစ်ပွဲစတင်ပြီးတော့24လတာကာလအတွင်းဖလုံအိမ်တန်းွေတန်ချိန်က184တန်းထုတ်လုပ်ခဲ့ပြီးစီတိုလောင်ယုံတွေတင့်ကားတွေနဲ့ရေနံချက်ဆဲုံတွေအပေါ်ရုရှားတို့ရဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်တော်မီလောင်ကျောင်းမှုက100ကျော်ထိရှိခဲ့တာကိုလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ခီးတဲ့တင်လေရင်တွေမှာလည်းစစ်ပွဲဒေသတွေကိုရှောင်တိမ်ပြီးတော့ကွစ်ပတ်ပြန်တန်းရတဲ့အတွက်ခီးကျင်ပုံမူတာရှည်ပြီးတော့အချိန်လဲကြာသလိုလောင်စာစီလဲပို့သုံးနေရတဲ့အတွက်လေကြောင်းသွားလာရေးလုပ်ငန်းတွေကနေလဲဖန်လုံအိမ်တန်းကိုတွေပို့ပြီးတော့ထုတ်လို့နေကြတာပါ။ယူကရိန်းစစ်ပွဲကြောင့်ဥတုရာတီထိခိုက်ပျက်စီးမှုရဲ့တန်ဖိုးကဒေါ်လာ30နှစ်ဘီလျံကျော်ရှိနေတယ်လို့လည်းခန့်မှန်းချပါတယ်။ယက်အတ္တလန်တိတ်စစ်စာချုပ်အဖွဲ့အစည်းတို့ကမဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးကိုပါချိန်ချောက်လာတဲ့ဥတုရာတီပြောင်းလဲမှုအရေးကောင်းမွန်စွာနားလည်သဘောပေါက်အောင်လို့2017ခုနှစ်ကတည်းကလှိလာဆောင်နေတာပါ။နေတိုအဖွဲ့ရဲ့ရေဒါစနစ်တွေ၊စစ်လက်နက်ကိရိယာတွေ၊မဟာဗျူဟာရေးလှုပ်ရှားမှုတွေနဲ့ရေငုပ်တင်ပေါ်ကြီးတွေအပြင်စစ်ဖက်၆ဖို့လေရင်တွေရဲ့လုံခြုံရေးအပေါ်ဥတုရာတီပြောင်းလဲမှုရဲ့တက်ရောက်နိုင်ခြေတွေကိုဖက်ပေါင်းစုံကနေအသေးစိတ်လေလာဆန်းစစ်နေတာဖြစ်ပါတယ်။ဥတုရာတီပြောင်းလဲမှုရဲ့အဆိုးဆုံးကြုံရတဲ့နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာလည်းစည်ရေးပဋိပက္ခတွေကိုပါတပြိုင်တည်းရင်ဆိုင်နေရတာပါ။ဆက်ပြွေးလုပ်ငန်းကိုအဓိကအားထားကြတဲ့မြန်မာနိုင်ငံမှာပြောင်းလဲလာတဲ့ဥတုရာတီနဲ့လက်လျောညီထွေဖြစ်အောင်ပြင်ဆင်ထားတာမျိုးလည်းမရှိကြပါဘူး။စစ်တပ်ကအာဏာသိမ်းအုပ်ချုပ်လာတဲ့2023ခုနှစ်နောက်ပိုင်းယာတီဥတုနဲ့တဘာဝပတ်ဝန်းကျင်စီမံခန့်ခွဲရေးအတွက်နိုင်ငံတကာကပေးနေတဲ့အထောက်အပံ့တွေလည်းရန်နာသွားပြီးတရားမဝင်တစ်ခုံမှုနဲ့တရားစတာသူ့ပေါ်ရေးလုပ်ငန်းတွေလည်းအချိန်အဟုန်နဲ့တိုးလာပါတယ်။အခုလိုစီးမဲ့ကမဲ့တရားစတာတွေထုတ်ယူနေကြတဲ့အတွက်တဘာဝပတ်ဝန်းကျင်လေဓုမြေဓုတွေထိခိုက်ပျက်စီးလာနေတယ်လို့ Stockholm အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးသုတေသနဌာနအကြီးတန်းသုတေသီတူကလက်တလုံးထောက်ပြရေးသားထားတာပါ။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့စစ်ဘေးနဲ့ဥတုရာသီဘေးဒဏ်တွေကိုပူးတွဲရင်ဆိုင်နေရတဲ့မြန်မာအရေးကိုဒေတာရင်းနိုင်ငံတွေနဲ့ပူးပေါင်းပါဝင်ဖြည့်ရှင်ပေးတဲ့လို့လဲသူကအကြံပြုထောက်ပြရေးသားထားပါတယ်။ကျမနာမပ
ါ VOA American တန်ရဲ့တင်းငင်အနေနဲ့မနေ့ပတ်တန်လွင့်စီစဉ်တင်ကိုဆက်လက်တင်ဆက်နေတာပါ။အခုဆက်လက်တင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းတွေကတူတာအစီအစဉ်ဖြစ်ပါတယ်။လူတူဦးချင်းဒါမှမဟုတ်စီးပွားရေးလုပ်ငန်းအစုတွေကော်ပိုရေးရှင်းကြီးတွေအရှုံးပေါ်ပြီးဆက်လက်မရတည်နိုင်တော့တဲ့အခါ bankruptcy လို့ခေါ်တဲ့ဒေဝါလီခန္ဓာတွေလောက်ကြရပါတယ်။နိုင်ငံတွေအနေနဲ့လဲစီးပွားရေးချွတ်ချုံကြပြီးအကျွေးရောအတိုးပါပြန်မဆက်နိုင်တော့တဲ့အခါမျိုးမှာဒေဝါလီခံကြရပါတယ်။ဒီအကြောင်းတွေကိုမန်းညိုညိုလင်ကတင်ပြထားပါတယ်။
ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့စီးပွားရေးအင်အားကောင်းတဲ့ဥရောပနိုင်ငံတွေကကုမ္ပဏီကြီးတွေအပါအဝင်ကမ္ဘာနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေ2023ခုနှစ်ထဲမှာ bankruptcy လို့ခေါ်တဲ့ဒေဝါလီခံလူမွေးစည်ရင်ကျင်ညာကြရတာအများဆုံးဖြစ်လာတာကြောင့်2023ခုနှစ်ဟာ year of bankruptcy ဒေဝါလီခံကြရတဲ့နှစ်လို့စီးပွားရေးပညာရှင်တွေကပြောဆိုကြပါတယ်ကမ္ဘာကယောဂကြီးတစ်ခုဖြစ်တဲ့ကိုဗစ်ယောဂါဖြစ်ပွားမှုနောက်ပိုင်းနိုင်ငံတကာမှာစီးပွားရေးလုပ်ငန်းတွေနလန်ထူနိုင်ဖို့ကြိုးစားခဲ့ကြပေမဲ့ကမ္ဘာမှာထင်ရှားတဲ့လုပ်ငန်းကြီးတွေအပါအဝင်လုပ်ငန်းတွေတော်တော်များများဟာနောက်ဆုံးအခုလိုဒီဝါလီခံလူမွေးစည်ရင်သွင်းကြရတာပါအဓိကအနေနဲ့ကတော့ကိုဗစ်ကမ္ဘာကယောဂကြီးနဲ့စစ်ပွဲကြီးတွေရဲ့ရိုက်ခတ်မှုအကျိုးဆက်ကြောင့်ကမ္ဘာစီးပွားရေးထိခိုက်တာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်စီးပွားရေးအင်အားအကြီးမားဆုံးဖြစ်တဲ့အမေရိကန်ပြည်အောင်စုတစ်ခုထဲမှာပဲ2023ခုနှစ်အတွင်းဗန်ဒိုင်းအီးဆိုင်ရာလုပ်ငန်းစုကြီးတစ်ခုဖြစ်တဲ့ American International Group AIG နဲ့ Revlon အလှကုန်လုပ်ငန်းကြီးအပါအဝင်စီးပွားရေးလုပ်ငန်းကြီးပေါင်း639ခုဒေဝါလီခံခဲ့ရတာပါတရုတ်နိုင်ငံက ARG Modern Land Ancient Mie Limited အပါအဝင် UK ကရုပ်ရှင်ရုံးလုပ်ငန်းကြီးဖြစ်တဲ့ Cineworld Group အင်ဒိုနီးရှားနိုင်ငံကနိုင်ငံပိုင် Garuda လေကြောင်းလိုင်းနဲ့ကမ္ဘာစီးပွားရေးလုပ်ငန်းကြီးတွေတော်တော်များများဒေဝါလီခံခဲ့ကြရတာဖြစ်ပါတယ် Trading Economics စီးပွားရေးဆိုင်ရာ website စာမျက်နှာမှာလေ့လာဖော်ပြမှုတွေအရတော့2023-2024ခုနှစ်အတွင်းကမ္ဘာမှာဒေဝါလီခံတဲ့ကုမ္ပဏီအများစုကအမေရိကန်ပြည်အောင်စုလို့ဖော်ပြပါတယ် အခု2024မတ်လအထိကုမ္ပဏီပေါင်း2316ခုတရားဝင်ဒီဝါလီခံခဲ့တာပါဒုတိယကတော့ဆွစ်ဇာလန်နိုင်ငံဖြစ်ပါတယ်ကုမ္ပဏီပေါင်း15,900ခုဒီဝါလီခံပါတယ်တတိယကတော့ဟောင်ကောင်ဖြစ်ပြီးဒီဝါလီခံခဲ့တဲ့ကုမ္ပဏီ9,388ခုရှိတာပါအဲဒီနောက်ပြင်သစ်က9,156ခု UK က2006ခုနဲ့ဒီဝါလီခန်းတဲ့ကုမ္ပဏီအများဆုံးထိပ်တန်း9နိုင်ငံအဖြစ်တွေ့ရပါတယ်အခုလိုစီးပွားရေးလုပ်ငန်းကြီးတွေအနေနဲ့ဒီဝါလီခန်းတာရှိသလိုနိုင်ငံတစ်ခုလုံးဒီဝါလီခန်းကြရတာတွေလည်းရှိပါတယ်နိုင်ငံတစ်ခုရဲ့အစိုးရတရက်အနေနဲ့နိုင်ငံရေးစီးပွားရေးစစ်ရေးစတဲ့အခြေအနေအရရကြောင့်ချင်းငွေတွေအပေါ်အတိုးမပေးနိုင်တော့တဲ့အပြင်ငွေကြီးအရင်းကိုလည်းပြန်မဆက်နိုင်တော့တဲ့အခါနိုင်ငံကိုလူမွေးနိုင်ငံအဖြစ်ဒီဝါလီခန်းကြောင်းအစိုးရကတရားဝင်ကြေညာရပါတယ်အခုအချိန်မှာစီးပွားရေးရှေ့တိုင်းရောက်နေတဲ့နိုင်ငံကြီးတွေဖြစ်ကြတဲ့ American ပြည်အောင်စုတရုတ်နဲ့ UK တို့ဟာ၄ချိန်ဒေဝါလီခံခဲ့ကြပြီးဂျပန်နိုင်ငံကတော့၂ချိန်တိုင်းနိုင်ငံကိုဒေဝါလီခံခဲ့မှုပါတယ်။အခုမြန်မာခေတ်မှာကြာသေးခင်ကာလပိုင်းတွေမှာတော့အဓိကနိုင်ငံကြီး၆နိုင်ငံဟာလူမွေးနိုင်ငံအဖြစ်ဒေဝါလီခံကြောင်းကြေညာကြပါတယ်။အဲ့ဒီနိုင်ငံတွေကတော့2008ခုနှစ်မှာအိုက်စ်လန်နိုင်ငံဟာငွေကြေးဖောင်းပွားမှုပြဿနာနဲ့ရင်ဆိုင်ရပြီးအဓိကဘဏ်ကြီးနှစ်ခုပြိုလဲခဲ့ကာအကျွေးအမေရိကန်ဒေါ်လာ85ဘီလီယံကျောင်းနိုင်ငံကိုဒေဝါလီခံခဲ့ပါတယ်။အာဂျင်တီးနားနိုင်ငံကလည်း2000ခုနှစ်မှာအကျွေးဒေါ်လာ145ဘီလီယံမဆက်နိုင်တာကြောင့်ဒေဝါလီခံခဲ့တာပါ။ရုရှားနိုင်ငံကတော့1998ခုနှစ်မှာ IMF နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ကို American Dollar 18ဘီလီယံအကျွေးမပေးနိုင်တာကြောင့်ရုရှားနိုင်ငံတမိုင်းမှာ6ချိန်မြောက်ဒေဝါလီခံခဲ့ပါတယ်။မက္ဆီကိုနိုင်ငံကလည်း1980ခုနှစ်နောက်ပိုင်းရေနံပြတ်လတ်မှုစီးပွားရေးအခြေအနေဆိုးဝါးလာမှုနိုင်ငံ GDP ဇက်တိုက်ကျဆင်းမှုတွေဖြစ်လာပြီးနိုင်ငံကျွေးမီဒေါ်လာ80ဘီလီယံကျွေးဆက်နိုင်မှုမရှိတာကြောင့်1982မှာလူမွေးနိုင်ငံအဖြစ်ဒေဝါလီခံကြောင်းကြေညာခဲ့တာပါ။လေဗနွန်နိုင်ငံကလည်း2020ခုနှစ်မှာနိုင်ငံ GDP ရဲ့190ရာခိုင်နှုန်းနဲ့ American Dollar ဘီလီယံ90အကျွေးပေးဖို့ပြက်ကွက်ခဲ့တာကြောင့်အစိုးရဗဟိုဘဏ်ကဒေဝါလီခံခဲ့ပါတယ်။အခုနောက်ဆုံး2022ခုနှစ်မှာဒေဝါလီခံတဲ့အကြောင်းလူမွေးစရင်တရားဝင်ကြေညာခဲ့တဲ့နိုင်ငံကတော့လောင်စာဆီပြက်လက်မှုကုန်စည်နှုန်းမြင့်မားလာမှုတွေနဲ့နိုင်ငံရဲ့စီးပွားရေးကမောက်ကမဖြစ်မှုတွေကြောင့်နိုင်ငံခြားကျွေးမြေပေါင်းဒေါ်လာ51ဘီလီယံမဆက်နိုင်ခဲ့တဲ့သီရိလင်္ကာနိုင်ငံတွေဖြစ်ပါတယ်ရှင
် VOA အသံလွှင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်သောတာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ်ရေးသားရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချင်းတွေကိုတင်ပြပေးပါအောင်မယ်ထိုင်းနိုင်ငံမှာအွန်လိုင်းငွေလိပ်ကိုင်းတစ်ခုကနေမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားအလုပ်သမားတွေရဲ့ကိုရေးအချက်အလက်တွေကိုရယူပြီးဗန်တွေကနေတစ်စင့်ငွေအလဲအပြောင်းတွေလုပ်နေတာကိုဖော်ထုတ်ဖန်ဆီးနိုင်ခဲ့တယ်လို့ထိုင်းနိုင်ငံစိုက်ဘာရာဇဝတ်မှုနှိမ့်နေရဲတပ်ဖွဲ့ကဇူလိုင်လ10ရက်နေ့မှာပြောဆိုခဲ့ပါတယ်။နိုင်ငံခြားသားတွေကိုတရားဝင်အလုပ်အကန့်ရှာဖွေပေးတဲ့ကုမ္ပဏီတစ်ခုကနေအလုပ်သမားတွေကိုလိန်လည်ပြီးတော့ဗန်စီရင်ဖွင့်ခိုင်းခဲ့တာဖြစ်ပါတယ်။ဒီဗန်စီရင်တွေကိုငွေလိန်ကိုင်းတွေထံပြန်လည်ရောင်းချခဲ့တာဖြစ်ပါတယ်။နိုင်ငံခြားသားအလုပ်သမား50ကျော်ရဲ့ဗန်စီရင်ထဲမှာဗန်ငွေတန်း3000ကျော်လောက်လှက်ပတ်သုံးဆွဲနေတာကိုတွေ့နေရတဲ့အတွက်ဖော်ထုတ်ရေးယူခဲ့တာဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသတောင်ပိုင်းမှာလူပေါင်း90တဲ့မနေ့သေဆုံးခဲ့ရတဲ့တိုက်ခိုက်မှုဟာဟာမတ်စစ်စင်ဦးကြီးချုပ်မိုဟာမက်ဒီအက်ဖ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်းအစ္စရေးကပြောဆိုပါတယ်။ဒါပေမဲ့ဟာမတ်တွေကတော့မဟုတ်မမှန်တဲ့အကြောင်းချက်ချင်းပဲညှဉ်းဆဲခဲ့ပါတယ်။သေဆုံးသူတွေထဲမှာ DF ပါမပါမသိရသေးဘူးလို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတာညာဦးကပြောဆိုထားပါတယ်။ဥရုယာစီပြောင်းလဲမှုတံကိုတည်တည်သာသာခံနေရတဲ့အာတိတ်ရေခဲပြင်မှာနေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့မဟာဗျူဟာမြောက်ရေချောင်းလုံခြုံရေးမြင့်တင်နိုင်ဖို့အတွက်ရေခဲပြင်အောက်မှာသွာလာနိုင်တဲ့ရေငုပ်သင်းမော12ဆင်းကိုဝယ်ယူဖို့ကနေဒါကပြင်ဆင်နေပါတယ်။တဲ့အချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတန်လွင့်အစည်းအဝေးကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေတက်မှာအစည်းအဝေးထုတ်လုပ်ရင်းမှုကထုတ်စဉ်ထုတ်လုပ်ရင်းမှုကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစည်းအဝေးမှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ကျွန်တော်တို့ရဲ့တင်းငွေနေနေမြတ်ဘက်အတန်လွင့်အစည်းအဝေးလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ဒေါက်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ